Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တရရဲ့2019ခုနှစ်နိုဝင်ဘာလ8ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမ်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်လင်းဦးပါ ဒီညနားဆင်မယ့်သတင်းတွေမှာတော့ American သမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေပေါ်စုံစမ်းရေးကိစ္စကို Ukraine သမ္မတကိုယ်တော်လူသိချင်ကြားပြောစီလိုတဲ့အကြောင်း American အစိုးရတန်ထမန်တယောက်ကလွှတ်တော်ချမ်းသာပွဲမှာထွက်ဆိုသွားပါတယ်။ Bangladesh ရောက်ဒုက္ခသည်တွေက3500နီးပါးကိုပြန်လည်လက်ခံဖို့အသိရှိနေတဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှောင်နဲ့အတူကြီးညာပေးသွားမှာပါ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့အိန္ဒိယသမုဒ္ဒရာဒေသတွင်းနိုင်ငံများအဖွဲ့ IORA မှပါဝင်ရေးမြန်မာပြည်ကရှောက်လွှာဒုတိယကြိမ်ပယ်ချခံရတဲ့အခြေအနေနဲ့အတူထိုင်းနိုင်ငံဘန်ကောက်ကမြန်မာတန်ယုံကအလုသမတန်အရာရှိနဲ့ဒေသခံဝန်ထမ်း2ဦးကိုအဂရိလိုက်စားမှုနဲ့အမှုဖွင့်လိုက်ပါတယ်ဘယ်လိုအကြောင်းတွေရှိပါသလဲ
တန်ယုံလက်မီအကူညီတောင်းပါတယ်နောက်တစ်ခါကျတော့သူတို့ကအေးလာကူညီမယ်ပဲပြောတာပဲဒါပြီးကူညီခြင်းမရှိပါဘူးလုံးဝနောက်တစ်ခါဖုန်းနဲ့ပြန်ဆက်မလာဘူး
ထိုင်းနိုင်ငံမှာအလုလုနေတဲ့မြန်မာလူ့သမားတဦးပြောပြသွားတာနဲ့တူနားဆင်ရမှာပါမန္တလေးကရွှေနန်းတော်ကြောင့်ပြုပြင်ထိန်းသိမ်းရေးအမေရိကန်အစိုးရကကူညီထောက်ပံ့တဲ့အကြောင်းနဲ့တူအမေရိကန်လော့စ်အန်ဂျလိစ်ကလမ်းတွေမှာအပူထုတ်လွှတ်မှုတက်တာဖို့ကတ်တရားလမ်းတွေကိုအဖြူရောက်တုတ်နေတဲ့အကြောင်းနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ရပါမယ်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒုသမ္မတအောင်ဂျိုးဘိုင်ဒင်နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်နဲ့စုံစမ်းစစ်ဆေးရေးစတဲ့စကားလုံးတွေကိုယူကရိန်းသမ္မတကိုယ်တိုင်လူသိရှင်ကြားပြောစီလိုတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနထိတ်တန့်ရရှိတယောက်ကလွှတ်တော်ကျမ်းစာပွဲမှာထွက်ဆိုသွားပါတယ်။အမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျော့ဂျ်ကန်ရဲ့ပြီးခဲ့တဲ့လတိုင်းတကပိတ်ကျမ်းစာပွဲမှာထွက်ဆိုခဲ့တာတွေကိုသမ္မတအပေါ်အရေးယူနိုင်ရေးစုံစမ်းနေတဲ့ဒီမိုကရက်လွှတ်တော်ကိုယ်စားလှယ်ကစာသားအဖြစ်ထုတ်ပြန်ရမှာအခုလိုသိခဲ့ရတာပါ။သမ္မတနဲ့တိုက်ရိုက်ဆက်ဆံခဲ့ကြတဲ့အမေရိကန်အစိုးရရရှိတွေကတစ်ဆင့်ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကိုပြောဆိုခြင်းနဲ့စကားလုံးတွေကိုကြားသိခဲ့ရတယ်လို့လည်းပြောပါတယ်။လာမယ့်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်ကောင်းဖြစ်လာနိုင်တဲ့ဒုသမ္မတအောင်ဘိုင်ဒန်ပေါ်အချင်းပြေချဆမှုဆဆွဲချက်နဲ့ဆက်သွယ်ပြီးဆက်နွယ်ပြီးစုံစမ်းမှုယူကရိန်းသမ္မတကလူသိရှင်ကြားထုတ်မပြောမချင်းအမေရိကန်ကစီးရေးကူညီဒေါ်လာ300ပေးမယ့်အစီအစဉ်ကိုသမ္မတထရန့်ကစိုင်းငံ့ထားခဲ့သလားဆိုတာကိုအတိုက်ခံဒီမိုကရက်တစ်ကစုံစမ်းနေကြတာပါ။သမ္မတထရန့်ကတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီနဲ့သမ္မတလောင်းကလင်တန်တို့အတွက်ယူကရိန်းကဂျာဝင်ကူညီပေးခဲ့တယ်လို့ဆွတ်ဆွဲထားပါတယ်။လူလက်ထောက်နိုင်ငံရေးဝန်ကြီးကန်ကတော့ယူကရိန်းကိုစုံစမ်းခိုင်းတဲ့ကိစ္စဟာနိုင်ငံရေးရည်ရွယ်ချက်မကင်းတဲ့အတွက်နှစ်နိုင်ငံတရားဥပဒေစိုးမိုးရေးကိုထိခိုက်နိုင်တဲ့အပေါ်စိုးရိမ်စိတ်ဝင်ခဲ့တဲ့အကြောင်းလဲထွက်ဆိုသွားခဲ့တာပါ။ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံမကြီးမရီယန်နိုဗိုယဗန်နိုဗစ်ကိုသမ္မတထရန့်ရလူကမဖြုတ်ခင်မှာလဲသမ္မတရဲ့ကိုယ်ပိုင်ရှင်နေရူရီဂျူလီယန်တွေကတမတ်ကြီးနဲ့ပတ်သက်လို့မမှန်မကန်လင်းလဲပြောဆိုခဲ့တာတွေရှိခဲ့တဲ့အကြောင်းလဲပြောဆိုထားပါတယ်
။မကြခင်ထုတ်ဝေဖို့ရှိနေတဲ့ a warning သတိပေးချက်တစ်ခုလို့ကောင်းစင်တက်ထားတဲ့စာအုပ်တုပ်ထဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ပုံရိပ်ကိုအကြီးအကျယ်ထိခိုက်နိုင်မယ့်အကြောင်းတွေရေးသားထားပါတယ်။ထရန့်အစိုးရအဖွဲ့တွေကအကြီးတန်းအရာရှိလို့သူကိုယ်သူဆိုထားတဲ့အမည်မဖော်တဲ့စာရေးသူကသမ္မတထရန့်ဟာလင်းရင်ပြန်တမ်းမှုတွေကိုထိန်းချုပ်နေတဲ့အသက်12နှစ်အရွယ်ကလေးတစ်ယောက်နဲ့တူတယ်လို့ဆိုထားပါတယ်။ဘောင်းပြေမပါဘဲရှောက်သွားနေတဲ့တငယ်ပြန်နေသူလို့လည်းဖော်ပြထားပါတယ်။Washington Post သတင်းစာတိုက်ကရရှိတဲ့မထွက်သေးတဲ့စာအုပ်ထဲမှာသမ္မတထရန့်ရဲ့အတုံးမကျမှုတွေရက်ဆက်ကြောက်စရာကောင်းတဲ့စိတ်တွေကိုရေးသားထားပါတယ်။သမ္မတထရန့်ဟာတကြီးတရိုင်းဘလုံးပတွေးဖြစ်တတ်တယ်လို့စိတ်ထွေပြားတတ်သူလွယ်လွယ်နဲ့ဒေါသထွက်တတ်သူအချက်လက်တွေကိုခွဲခြမ်းစိတ်ဖြာနိုင်စွမ်းမရှိသူလို့စာအုပ်ထဲမှာရေးထားပါတယ်။သမ္မတဟာလေရင်တွေတစ်စင်းနဲ့တစ်စင်းမတိုက်မိအောင်ရှောင်းတဲ့ခလုတ်တွေကိုအဆက်မပြတ်နှိပ်နေတဲ့ကလေးတစ်ယောက်လိုပဲလို့လည်းဖော်ပြရေးသားထားပါတယ်။စိတ်လိုက်မှမလုတ်တက်တဲ့သမရကြောင့်တိုင်းပြည်ဒုက္ခမရောက်အောင်စ조사ကာကွယ်နေတဲ့ထိတ်တန့်တာဝန်ရှိသူတွေအိမ်ယူတော်မှာရှိတယ်ဆိုတဲ့အကြောင်းပြီးခဲ့တဲ့နှစ်တုန်းကနယူးယောက်တိုင်းသတင်းစာရဲမှသဘောထားအမြင်ဆောင်းပါးကိုအဲ့ဒီအမည်မဖော်တဲ့စာရေးသူပဲရေးသားခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေဝတ်စားစရင်ပုံမိတ်ကပ်လိမ့်ချေပုံနဲ့ခန္ဓာကိုယ်အလေးချိန်တွေကိုလည်းသမရကဝေဖန်ပြောကြားတတ်တယ်လို့ စာရေးသူကပြောပါတယ်အရေးကြုံတဲ့အခြေအနေမျိုးမှာတိုင်းပြည်ကိုဥဆောင်နိုင်စွမ်းရှိသူမဟုတ်တဲ့အပြင်ထောင်လိုင်းရင်းနဲ့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေရဲ့ရှင်းလင်းပြောကြားမှုတွေကိုလည်းနားမထောင်ဘူးလို့ဆိုပါတယ်အဝေါ်နင်းဆိုတဲ့စာအုပ်ထဲမှာပဲအကြီးတန်းတာဝန်ရှိသူတွေအုပ်စုလိုက်နှုတ်ထွက်ကြဖို့စဉ်းစားခဲ့ကြတယ်လို့တကယ်လို့ကက်ဘိနက်အဖွဲ့ဝင်အများစုကသမ္မတကိုဖယ်ရှားဖို့ကြိုးစားမယ်ဆိုရင်ဒုတိယသမ္မတမိုက်ဖန့်စ်ကထောက်ခံဖို့အသင့်ရှိနေတယ်လို့လည်းရေးထားပါတယ်ဒုသမ္မတပန့်စ်ကတော့အိမ်ဘူရိုထဲမှာဒီလိုလုပ်ဖို့ဘယ်သူမှပြောတာမကြားဘူးတလို့ဒီစာအုပ်ဟာစိတ်ပျက်စရာလို့တုံ့ပြန်ခဲ့ပါတယ်အိမ်ဘူရိုပြောခွင့်ရကလည်းစိတ်ကူးရင်ရေးသားထားတာလို့ပြောပြီးစာရေးဆရာအမည်မဖော်တာကလည်းတတ်တည်မရှိလို့ဝေဖန်ခဲ့ပါတယ
်နယူးယောက်မြို့တော်ဝန်ဟောင်းသတင်းမီဒီယာစီးပွားရေးလုပ်ငန်းရှင်ဘီလီယံနာသတင်းကြီးမက်ကင်ဘလွန်ဘတ်ကလာမယ့်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအလားအလာရှိနေပါတယ်အဲဘာမှပြင်းနဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောက်ယူဝဲမှာဝင်ပြိုင်မှုအတွက်ဒီအပိုင်းတွင်မှတ်ပုံတင်မယ်လို့လည်းခန့်မှန်းထားကြတာပါသမ္မတဖြစ်ဝင်ပြိုင်ခွင့်ရဖို့အတွက်မဲဆင်းထဲမှာသူ့နာမည်ပါဖို့အဲဘာမှပြင်းနဲ့မှာသတ်မှတ်ထားတဲ့ရက်ကတခြားပြည်နယ်တွေထက်တော့ဆော်ပါတယ်မြို့တော်ဝင်ဟောင်းဘလွန်ဘတ်ကနေနဲ့သမ္မတရွေးကောက်ပွဲမှာဝင်ပြိုင်သင့်မသင့်နောက်ဆုံးဆုံးဖြတ်ချက်မချသေးပေမဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ကိုအနိုင်ရအောင်ရှင်ပြိုင်နိုင်တဲ့သူဒီမိုကရက်တစ်ပါတီဘက်မှာခိုင်ခိုင်မာမာမရှိသေးတဲ့အတွက်စိုးရိမ်နေတယ်လို့လည်းသူ့ရဲ့လက်ထောက်တွေကပြောပါတယ်ဘလွန်ဘတ်ကအရင်တုန်းကRepublican Party ဝင်တယောက်ဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာတရားလွတ်လပ်သူတယောက်ဖြစ်ရပ်တည်လာခဲ့ပြီးပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာတော့ Democratic Party သမ္မတလောက် Hillary Clinton ကိုထောက်ခံအားပေးခဲ့သူဖြစ်ပါတယ်။သူဟာ2002ခုနှစ်ကနေ2013ခုနှစ်ထိ New York မြို့တော်ဝင်ဖြစ်တာဝန်ယူခဲ့ပြီးသူ့လိုပဲ New York သားတယောက်ဖြစ်တဲ့ Donald Trump ကြောင့်ကောင်းကောင်းသိထားသူတယောက်လည်းဖြစ်ပါတယ်။ Trump ဟာသူ့ရဲ့စီးပွားရေးအောင်မြင်မှုတွေကိုချက်ကားပြောတတ်တဲ့အနည်းများတဲ့နိုင်ငံသမားတယောက်ဖြစ်နေလဲ Bloomberg ကပြောဆိုလေးရှိရပါတယ်။
ဆီးရီးယားနိုင်ငံအစ်လစ်နယ်ထဲမှာပြီးခဲ့တဲ့6လအတွင်းဆေးရုံတွေအပါအဝင်ဆေးကုသပေးတဲ့နေရာ60ကျော်တိုက်ခိုက်ခံရပြီးဒီတိုက်ခိုက်မှုတွေကိုဆီးရီးယားအစိုးရထောက်ခံတဲ့တပ်ဖွဲ့တွေကတမင်ပြတ်မှတ်ထားပုံရတယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂပြောခွင့်ရသူကဒီကနေ့ပြောကြားလိုက်ပါတယ်ဆီးရီးယားအစိုးရကိုအဓိကစန့်ကျင်တပုံထားတဲ့အဖွဲ့တွေရှိတဲ့ဆီးရီးယားအနောက်မြောက်ဒေသတွေမှာအစ်လစ်နယ်ရှိပါတယ်ဒီနယ်မြေကိုရုရှားကြောထောက်နောက်ခံပေးထားတဲ့ဆီးရီးယားအစိုးရတပ်တွေကပြန်လည်သိမ်းနိုင်ဖို့အတွက်နွေရာသီထဲကစတင်ထိုးစစ်ဆင်ခဲ့တာပါဧပြီလ29ရက်နေ့ကစလို့ဆေးရုံတွေလိုအဖြစ်လောက်ထားတဲ့နေရာပေါင်း62ခုဘုံကျဲတိုက်ခိုက်ခံခဲ့ရပြီးတချို့နေရာတွေဆိုရင်တကြိမ်မကတိုက်ခိုက်တာခံရတယ်လို့လူ့အခွင့်အရေးဆိုင်ရာပြောခွင့်ရရူဘတ်ကော်ဗယ်လီကသတင်းတောက်တွေကိုပြောပါတယ်တိုက်ခိုက်မှုတွေအတိုင်းတမင်ပြက်မှတ်ထားတိုက်ခိုက်တယ်လို့မပြောနိုင်ပေမဲ့အမြောက်များတိုက်ခိုက်ခံရတာကိုကြည်ချင်းဖြင့်အစိုးရသစ္စာခံအဖွဲ့တွေဘက်ကဒီတိုက်ခိုက်မှုတွေကိုလုပ်နေတာလို့အခိုင်အမာတွက်နိုင်ကြောင်းနဲ့ဆေးကုသပေးနေတဲ့နေရာတွေကိုတမင်ပြက်မှတ်ထားတိုက်တယ်လို့ယူဆနိုင်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကပြောပါတယ်တိုက်ခိုက်ခံရတဲ့အထက်မှာကာနိုဘယ်ဆေးရုံ LE ကလတ်ဆေးရုံတွေကလည်းတကြိမ်မကတိုက်ခိုက်ခံခဲ့ရပါတယ်ရှစ်နှစ်ခွဲကျော်နေပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်ပွဲအတွင်းမှာတိမ့်တဲ့ချီတည်ဆုံးခဲ့တယ်လို့73တန်းလောက်လဲအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကနေရက်ပြောင်းမဲ့သူ2000ယောက်ကိုမြန်မာတာဝန်ရှိသူတွေစီစစ်ပြီးစီထားပြီးပြန်လည်လက်ခံမှုအသင့်ရှိနေသူ3500နီးပါးရှိတဲ့အကြောင်းမြန်မာနိုင်ငံကြ ాయి ဝန်ကြီးဌာနကဒီနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်ဒုက္ခသည်တွေပြန်လည်ခေါ်ယူရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေရဲ့ပြီးခဲ့တဲ့လတဲ့ဒါကာမြို့တော်မှာတတိယအကြိမ်ပူးတွဲလုပ်ငန်းအဖွဲ့အစည်းအဝေးအတွင်းဘင်္ဂလားဒေ့ရှ်ဘက်ကပေးအပ်ထားတဲ့လူပေါင်း22432ယောက်နဲ့2963ယောက်ကိုမြန်မာလူထုမှာလူမှုကြီးကြပ်ရေးနဲ့ပြည်သူ့ရင်အားဝန်ကြီးဌာနကစီစစ်မှုတွေပြီးဆုံးသွားပြီဖြစ်တဲ့အကြောင်းပြောဆိုထားတာပါစီစစ် PC ထားသူတွေကပြန်လည်နေရာချဖို့စီစဉ်ထားသူလူပေါင်း3450ပါဝင်တဲ့စီးရင်ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးပို့ထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်2019ခုနှစ်ထဲရခိုင်ပြည်နယ်ကလုံခြုံရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ ARS ရဝင်းညာဆွမ်းရအုပ်စုကိုလိုင်းလံရှင်းလင်းခဲ့တဲ့မြန်မာလူမျိုးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေနောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီရဝင်းချာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဆွေရကဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လွှာတွေတိကျစီလက်မှတ်ရေးထိုးထားတာပါ ဒါမှလည်းဒုက္ခသည်တွေရဲ့အခြေခံခွင့်ရေးနဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ပို့ရေးအစီအစဉ်တွေအထမမြတ်ပဲဖြစ်နေပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာဆိုရကတရားဝင်လက်ခံမထားရင်လည်းဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသင့်ရှိတဲ့အကြောင်းပြောဆိုထားသလိုကုသဘောဆန္ဒနဲ့နေရပြန်လာသူတွေကိုပြန်လည်လက်ခံနေရမှာရာဂနန်းလောက်ထိရှိနေပြီလို့လည်းမြန်မာတာဝန်ရှိသူတွေမကြသေးခင်တုန်းကပဲသတင်းထုတ်ပြန်ထားပါတယ်။
ဟောင်ကောင်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ဆန္ဒပြမှုအတွင်းကားပါကင်အမြင့်ပေါ်ကပြုတ်ကျခဲ့တဲ့ဆန္ဒပြတက္ကသိုလ်ကျောင်းသားတယောက်ဒီကနေ့သေဆုံးသွားပါတယ်။ဟောင်ကောင်သိပ္ပံနဲ့နည်းပညာတက္ကသိုလ်ကအသက်22နှစ်အရွယ်ကျောင်းသား6ဆာလော့ခ်တယောက်ပါကင်ထဲမှာတွေးရင်ကြားမေးမြောနေတာကိုတနင်္လာနေ့မနေ့အစောပိုင်းကမှတွေးခဲ့ပြီးဆေးရုံတင်ခဲ့တာဖြစ်ပါတယ်။ကောင်လုံးကျွန်းကဆန္ဒပြပွဲတွေအတွင်းအဲ့ဒီကားပါကင်နားမှာရဲတွေနဲ့ဆန္ဒပြသူတွေအထီးကရုံဖြစ်ခဲ့တာပါ။ရဲတွေကိုအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့တဲ့ဆန္ဒပြသူတွေကိုရဲတွေဘက်ကမျက်ရည်ရိုဘုံးတွေနဲ့လူစုခွဲခဲ့ပါတယ်။သေးဆုံးသွားတဲ့ចောင်းသား6ဘလို့ကြောင့်ကားပါကင်အမြင့်ကနေပြုတ်ကျတယ်လဲဆိုတာအတိအကျမသိရပေမဲ့မျက်ရည်ရိုဘုံတွေရှောင်ရင်းပြုတ်ကျခဲ့ပုံရတယ်လို့ဟောက်ကောင်ကလာတဲ့သတင်းတွေကပြောပါတယ်။ရဲတွေနောက်ကလိုက်လို့ចောင်းသားထွက်ပြေးရင်းနဲ့ပြုတ်ကျသေဆုံးတယ်ဆိုတဲ့ပြောကြမှုကိုတော့ဟောက်ကောင်ရဲတပ်ဖွဲ့ကညှင်းဆိုပါတယ်။သူပါကြောင့်သေဆုံးခဲ့တယ်ဆိုတာအပြည့်အဝစုံစမ်းသွားမယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာကတိပေးသွားပါတယ်။ဟောက်ကောင်ဆန္ဒပြပွဲတွေကိုဥဆောင်လှုပ်ရှားနေတဲ့ Joshua Wan ကတော့ဝန်ထဲချင်းအထိတ်အမှတ်အမဲရောင်တွေဝစ်ကြဖို့ဟောက်ကောင်မြို့ရန်ကန်တွေကိုတိုက်တွန်းခဲ့ပါတယ်။ဆန္ဒပြចောင်းသားတေဆုံးသွားခဲ့တဲ့တင်းထွက်လာခဲ့ပြီးနောက်မှာပဲဟောက်ကောင်တဝမ်းမှာအောက်မေ့ချင်းအထိတ်အမှတ်အခမ်းအနားတွေကျင်းပနေကြပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်သဘုံတွေလှုပ်ရှားနေတဲ့ဒေသတွေမှာညမထွက်ရမယ့်ထုတ်ပြန်ဝင်ပေးဖို့အစိုးရဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ဒေသခံပြည်သူစစ်တွေအများစုပါဝင်လွန်ကျွေးတပ်ဖွဲ့ဝင်15ယောက်တည်ဆုံခဲ့တဲ့အင်္ဂါနေ့နောက်ပိုင်းတော့အချင်းကတက်ခဲမှုဖြစ်ပြီးဒီကနေ့မှာပဲဝန်ကြီးချုပ် project chain ဟောကြားလက်မှတ်ရေးထိုးအမိန့်ထုတ်ပြန်လိုက်တာပါ။ရန်လာဒေသမှာဖြစ်ခဲ့တဲ့တက်ခဲမှုဟာထိုင်းနိုင်ငံတောင်ပိုင်းမှာ2004ခုနှစ်ကပုံကံမှုတွေစတင်ကစလို့အစိုးရဘက်ကထိခိုက်အကြဆုံးအများဆုံးလည်းဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာရှိတဲ့ Sikh ဘာသာဝင်တွေအတွက်အထွတ်အမြတ်ဘုရားကျောင်းတစ်ခုကိုအိန္ဒိယနိုင်ငံဘက်က Sikh ဘုရားဘူးတွေပြည်ဝင်ခွင့်ဗီဇာမပါဘဲတစ်နှစ်ပတ်လုံးလာရောက်နိုင်ခွင့်ကိုမနက်ဖြန်စနေနေ့ကနေစတင်ခွင့်ပြုမှာဖြစ်ပါတယ်။ပန်ဂျပ်နယ်ကာတာပူအာမှာရှိတဲ့ဘုရားကျောင်းဟာအိန္ဒိယနယ်စပ်ကနေ4ကီလိုမီတာလောက်အကွာမှာရှိပါတယ်။ဆစ်ဘာသာကိုစတင်တည်ထောင်ခဲ့ထူထောင်ခဲ့တဲ့ဂူရုဒါနာ16ရာစုတုန်းကကွယ်လွန်သွားတဲ့နေရာလို့ယုံကြည်တဲ့နေရာမှာဘုရားကျောင်းကိုစောက်လုပ်ထားတာဖြစ်ပါတယ်။ဒီလိုမျိုးခွင့်ပြုနိုင်ဖို့အတွက်အိန္ဒိယနဲ့ပါကစ္စတန်ကြားသဘောတူညီလက်မှတ်ထိုးထားတာဖြစ်ပါတယ်။သဘောတူညီချက်အရအိန္ဒိယဘက်ကနေချင်းပြန်ဘုရားဘူးတရက်ကို9,000အထိလာရောက်ခွင့်ပြုမှာဖြစ်ပါတယ်ရှင်။
တောက်ကြနေညာပဲထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ပြောပြသွားတာပါရှင်။အခုသတင်းလွှာတွေစတိုက်နားဆင်ရပါမယ်။အိန္ဒိယသမုဒ္ဒရာတွင်အိန္ဒိယသမုဒ္ဒရာဒေသအတွင်းနိုင်ငံများအဖွဲ့ IORA မှအဖွဲ့ဝင်အဖြစ်ပါဝင်ဖို့မြန်မာနိုင်ငံရဲ့လျှောက်ထားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့သေးသိမ့်တဲ့သဘောထားကိုပြတ်တရားရောက်တဲ့အကြောင်းမြန်မာနိုင်ငံသားရေးဌာနကတုံ့ပြန်ပါတယ်။နိုဝင်ဘာလ5ရက်ကနေ6ရက်အထိ UAE Arab Sofa များပြည်ထောင်စုမှကျင်းပတဲ့ IORA Council ရဲ့ CSO အကြီးတန်းအရာရှိများ22ကြိမ်မြောက်အစည်းအဝေးမှာမြန်မာကအဖွဲ့ဝင်အဖြစ်ဒုတိယကြိမ်လျှောက်တာကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်ခဲ့တဲ့အတွက်ရှောက်လာပယ်ချခံခဲ့ရတာဖြစ်ပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ရှင်
။အဖွဲ့ဝင်22နိုင်ငံနဲ့ဆွေးနွေးဘက်နိုင်ငံ6နိုင်ငံပါဝင်တဲ့အိန္ဒိယသမုဒ္ဒရာဒေသရင်းနိုင်ငံများအဖွဲ့ IORA မှာအဖွဲ့ဝင်အဖြစ်မြန်မာနိုင်ငံရဲ့ရှောက်ထားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ခဲ့ပါတယ်။IOI ရဲ့စီမံစည်းကမ်းအရာပြဿနာအားလုံးအတွက်တညီတညွတ်ထဲဆုံးဖြတ်ရမယ့်ဥပဒေချမှတ်ထားတာကြောင့်နိုင်ငံတစ်ခုတည်းကကန့်ကွက်ရင်းအဖွဲ့ဝင်အဖြစ်လျှောက်ထားချက်ကပယ်ချခံရတာပါမြန်မာနိုင်ငံကရိုဟင်ဂျာတွေနေရပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုမရှိဘဲ IOI နောက်ဆုံးဆွေးနွေးပွဲကျင်းပခြင်းကစပြီးအခုချိန်ထိဘာမှမပြောင်းလဲသေးဘူးဆိုတဲ့အကြောင်းပြချက်နဲ့မြန်မာနိုင်ငံရဲ့အဖွဲ့ဝင်အဖြစ်ထပ်မံလျှောက်ထားချက်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်ခဲ့တာပါအဲ့ဒီလိုကန့်ကွက်လိုက်တာဟာဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့နှစ်နိုင်ငံဆက်ဆံရေးအပေါ်လိုလားမှုမရှိဘူးဆိုတာကိုပြလိုက်တာလို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးကပြောပါတယ
်ကျွန်တော်တို့အဖွဲ့ဝင်ဖြစ်ချင်တဲ့ဆန္ဒနဲ့ကတော့ဆက်ပြီးတော့ဆောင်ရွက်နေတာပေါ့နော်အဲ့တော့သူတို့ရဲ့စီမံစည်းကမ်းအရာလည်းသူတို့ကအဲ့ဒီထဲမှာတူညီဆန္ဒနဲ့ဆုံးဖြတ်ရမယ်ဆိုတော့တနက်နိုင်ငံတွေကလက်ခံကျင်းပမယ်လည်းတနက်နိုင်ငံတွေကကန့်ကွက်ထားတယ်ကန့်ကွက်ထားတယ်ဆိုတော့အဲ့ဒါကပြဿနာနဲ့ဒီကနေ့ကတကယ်ဆိုဘာမှသိမဆိုင်ဘူးအဲ့တော့ဒီကသူတို့ရဲ့တည်တည်တဲ့သဘောထားကိုထုတ်ပြလိုက်တဲ့သဘောပဲလေ
ဒုက္ခသည်တွေနေရပြန်ရေးအတွက်မြန်မာနိုင်ငံဟာပူးပေါင်းဆောင်ရွက်ခြင်းမရှိဘူးဆိုတော့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ပြောဆိုချက်ဟာဘယ်ချက်ကိုအခြေခံပြောလဲဆိုတာမသိပေမဲ့သူတို့ရဲ့တချို့တောင်းဆိုချက်တွေဟာလက်ခံနိုင်တဲ့အခြေအနေမှာရှိမနေဘူးလို့ဦးချန်အေးကဆက်ပြောပါတယ်
ဒီမှာလာပြီးတော့စောင့်ကြည့်တဲ့အဖွဲ့တွေလုပ်မယ်လို့တော့ပြင် citizenship ကိုဦးစားပေးရမယ်လို့တော့ accountability ကိုဦးစားပေးရမယ်ဆိုတာတွေကကျွန်တော်တို့ကကျွန်တော်စောင့်ဝဲနေတာတွေရှိတယ်ဆိုတော့ဒီလိုဟာမျိုးတွေရောတော့ကျွန်တော်တို့ကလက်မခံနိုင်ဘူးလက်တွေ့စောင့်ဝဲထားတာတွေကကျွန်တော်တို့ကတတ်သိပြလို့ရတယ်တတ်သိပြလို့ရတယ်ဆိုတော့ဒီလူတွေကိုပြန်ပြီးတော့လက်ခံမယ်ဆိုတဲ့အခါမှာထွက်သွားတယ်ဆိုတော့အထောက်အထားတစ်ခုခုတာပြန်လက်ခံမယ်ဆိုတာတော်တော်လေးကိုကျွန်တော်တို့ short pop ပေးထားတာလက်မခံချင်တဲ့လူသာဆိုလို့ရှိရင်အဲ့ဒီနေရာမှာအထင်အငော့လုတ်ထားလို့ရတယ်ဒီပြင်ချွင်းချက်တွေဒီပြင်တောင်းဆိုမှုတွေကတော့ကျွန်တော်တို့အချုပ်အခြာအနာဘက်နိုင်ငံတစ်ခုဖြစ်တဲ့အတွက်အဲ့ဒါလေးကိုကျွန်တော်တိုင်လောလို့ရမှာမဟုတ
်ဘူးမြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့တစ်ဖက်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လက်ခံရေးအတွက်အစိုးရချင်းပူးပေါင်းဆောင်ရွက်မှုတွေရှိနေပါတယ်2018ခုနှစ်အောက်တိုဘာလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပခဲ့တဲ့မြန်မာဘင်္ဂလားဒေ့ရှ်တတိယအကြိမ်မြောက်ပူးရဲလုပ်ငန်းအဖွဲ့အစည်းအဝေးမှာနေရဆွခွာသူ 22,432 ဦးစာရင်းကိုမြန်မာကိုယ်စားလှယ်အဖွဲ့ကိုပေးအပ်ခဲ့တာမှာ2963ဦးကိုကနတ်ဦးစီစစ်ပြီးအဲ့ဒီအထက်ကနောက်တစ်ဆင့်အနေနဲ့ကြေးရွာအလိုက်ပြန်လည်စာရင်းပြုစုပြီးအတုပ်လိုက်ပေးပို့နေရမှာတတိယအတုပ်အဖြစ်စီစစ်ပြီးသူ 3,450 ဦးစာရင်းကိုဘင်္ဂလားဒေ့ရှ်ဘက်ကိုမနေ့ကနိုဝင်ဘာ9ရက်နေ့ကနောက်ဆုံးပေးပို့ထားခဲ့ကြောင်းမြန်မာနိုင်ငံရှားရေးဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။နေရဆွခွာသူတွေကိုယ်တဘောနဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာတာအခုချိန်ထိ400ကျော်ရှိနေပါပြီ။ဒါပေမဲ့ပြီးခဲ့တဲ့အောက်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံရှားရေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဒုက္ခသည်လက်တဆုပ်စာလောက်ပြန်လာဟာရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့အဲ့ဒီလိုပြောဆိုမှုအပေါ်ဦးချန်းအေးက
ပြန်လာတဲ့လူတွေလက်တဆုပ်စာဟုတ်မဟုတ်ဆိုတာတွေရတယ်သူတို့အခက်အခဲကြားရရနေပြီးတော့စူးစမ်းပြီးတော့ပြန်လာကြတာဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းမကြသိခင်တော့သူတို့အကောင့်မြင်တဲ့ပုံစံမရှိတဲ့ပြောဆိုမှုတွေရှိတယ်အဲ့တော့ကျွန်တော်တို့ကိုယ်တိုင်ကလည်းတနည်းဝင်တာပေါ့ဒီလိုမျိုးနိုင်ငံဒီကိစ္စကိုဖြေရှင်းမှုအတွက်ကိုလူလိုလောလောမှရှိရလားဆိုတာအဓိကတော့နိုင်ငံကြားထဲမှာရှိတဲ့သဘောတူညီတဲ့အတိုင်းကိုတိကျဆောင်ရွက်ဖို့ပဲလိုတယ
်မြန်မာနိုင်ငံရဲ့နိုင်ငံခြားရေးဆက်ဆံရေးမူဝါဒအရနိုင်ငံတကာနဲ့အပြုသဘောပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အချက်အပါအဝင်မြန်မာနိုင်ငံအနေနဲ့အိန္ဒိယသမုဒ္ဒရာရဲ့အရေးပါတဲ့နိုင်ငံထဲမှာပါရှိနေပြီးနိုင်ငံအတွက်အကျိုးဖြစ်ထွန်းစေတာကြောင့် IOI အဖွဲ့ဝင်နိုင်ငံဖြစ်ဖို့ကိုလျှောက်ထားရခြင်းဖြစ်ပါတယ်။ဒါဟာအခုလ5ရက်နဲ့6ရက်နေ့တွေမှာဒူဘိုင်းမှာကျင်းပတဲ့ IOI ကောင်စီ CSO အကြီးတန်းအရာရှိတွေရဲ့22ကြိမ်မြောက်အစည်းအဝေးမှာမြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်ဖို့အတွက်ဒုတိယအကြိမ်ထပ်မံလျှောက်ထားတာဖြစ်ပါတယ်။19ချိန်မြောက် IOI ကောင်စီဝင်ကြီးများအဆင့်ဆွေးနွေးပွဲကိုအခုလ14ရက်နေ့မှာကျင်းပမှာဖြစ်ပြီးအဲ့ဒီနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုအလှည့်ကျဒုတိယသဘာပတိအဖြစ်တရားဝင်လွှဲပြောင်းပေးမှာဖြစ်ပါတယ်ရှင်
။စုစုပြောပြသွားတာပါရှင်။ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံအလုတ်သမားတန်အရာရှိဦးစန်းမောင်ဦးနဲ့ဒေသခံဝန်ထမ်း2ဦးတို့ကိုလုတ်ပိုင်ခွင့်အာဏာအလွှဲတုံ့မှုနဲ့ပုံမှန်56အရာနိုဝင်ဘာလ6ရက်မှာစပြီးတော့အမှုဖွင့်လိုက်တဲ့အကြောင်းပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပြောပါတယ်အလုသမာအတန်အရာရှိတယောက်ရဲ့တာဝန်ဝတ်တရားနဲ့ဘလို့အာဂရိလိုက်စားမှုတွေကျူးလွန်ခဲ့တယ်လဲဆိုတာကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုသမာတန်အရာရှိဦးစန်းမောင်ဦးဟာအလုခေါ်စာတွေကိုခွင့်ပြုမိတ်အ мян လက်မှတ်ရေးထိုးခြင်းနဲ့ပတ်သက်လို့ကုမ္ပဏီ12ခုကနေထိုင်းဘက်ငွေ9,800ကျော်ကိုတောင်းခံရယူခဲ့တာပြည်ပအလုပ်ကံအေဂျင်စီကုမ္ပဏီများကအလုပ်သမားများအမိစည်းရင်းများတင်ပြရမှာအလုပ်သမားတဦးကိုထိုင်းဘက်ငွေ100နှုန်းနဲ့ကုမ္ပဏီ16ခုကနေထိုင်းဘက်ငွေ4,000နီးပါးကိုလက်ခံရယူခဲ့ကြောင်းတိုင်ကြားမှုတွေရှိခဲ့တာပါဒီနောက်မှာတော့အဂတိလိုက်စားတာကိုစစ်ဆေးတွေ့ရှိတာကြောင့်အခုလိုမျိုးအရေးယူဆောင်ရွက်ခဲ့ကြောင်းအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်အလုသမားတန်အရာရှိဦးစန်းမောင်ဦးတာဝန်ယူတဲ့ကာလမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုသမားတွေကြုံတွေ့ရတဲ့အခက်အခဲကိုအလုသမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကခေါင်းဆောင်ကိုရဲမင်းကအခုလိုပြောပြပါဗျာ
။တမန်ပေါ့နော်လူအလုခေါ်စာတွေကိုကျွန်တော်စစ်ဆေးမှုအားနည်းတဲ့အတွက်တချို့ဆိုတွားရောက်လုံးဝမတွားရောက်မစစ်ဆေးနိုင်တဲ့အားတွေရှိတယ်။ခေါ်လာတာက900တကယ်တစ်ထည့်အလုချေတစ်ထည့်စက်ရုံကလက်ခံထားတာယူပါ100အဲ့ဒီမှာလူ400လောက်ကအလုမရှိကြုံတဲ့နေရာပို့အပြီးတော့ကျွန်တော်တို့အစုလိုက်ပြုံလိုက်ပေါ့နော်လူ300 400မျိုးကိုကျွန်တော်တို့စံနေစီတွေတော့ပေးရပြီးတော့ဒုက္ခရောက်ပြီးတော့စားရမရှိတဲ့အထိဆွဲစားတွေကပြစ်ထားခဲ့တာမျိုးတွေလည်းကျွန်တော်တို့ဖြည့်ချင်းပေးခဲ့ရတယ်အဲ့တော့ကျွန်တော်တို့ဒီအလုမတန်ရှိနေနေနဲ့အခုကိုပေါ့နော်ဒီအလုခေါ်စာတွေကိုကျွန်တော်တို့ထိတိယအောင်စစ်ဆေးမပေးတာမျိုးတွေရှိတယ
်မြန်မာကျပ်ငွေ8တန်းကနေ10သိန်းအထိကုမ္ပဏီတွေကိုပေးခဲ့ပြီးတရားဝင်လာခဲ့ပေမဲ့စာချုပ်ပါစီမင်းစည်းကမ်းတွေကိုချိုးဖောက်ခံရတဲ့အခါမှာတာဝန်ယူမှုမရှိတာတွေကိုကြုံရတယ်လို့လည်းအလုသမတအူကအခုလိုပြောပြပါဗျ
။သူတို့ခေါ်တော့ကသွားရမယ်ဆိုတဲ့နေရာတနေရာပို့တကယ်ပို့တဲ့နေရာကတနေရာဖြစ်နေတယ်အဲ့လိုမျိုးမြို့နယ်တွေလည်းလုံးဝမတူဘူးပေါ့ မလောက်ကားတဲ့ဂျိုလာဆိုတော့အလောက်ကပုံမှန်မစင်းရတာတို့နောက်တော့လာစားတွေမမှန်တာတို့အဲ့လိုမျိုးတွေဖြစ်ကြတယ်ဖြစ်ကြတဲ့အခါကျတော့ကုမ္ပဏီကိုတောင်းကြတယ်ကုမ္ပဏီကတာဝန်ယူမှုမရှိဘူးလိုက်ဖြေခြင်းမပေးဘူးပေါ့တန်ရုံးလက်မီအကူအညီတောင်းပါတယ်တောင်းတဲ့အခါကျတော့တို့ကအေးလာကူညီမယ်ပဲပြောတာပဲဒါပြီးကူညီခြင်းမရှိပါဘူးလုံးဝနောက်တခါဖုန်းနဲ့ပြန်ဆက်မလာဘူးဆောက်လို့ရေးဆိုလို့ချင်းရေကမိကလုံးဝမပေးရဘူးလို့ပြောတာတဲ့ကိုကြတော့ဆောက်လို့ရေးဖြစ်နေပြီရေကမိကတွေပေးရတယ်အခန်းကတွေပေးရတယ်အဲ့လိုမျိုးတွေကြုံရတယ်ပြီးတော့လုံးဝဒုက္ခလာစာကိုလည်းစာချုပ်ချုပ်တော့300စိတ်နဲ့ချုပ်တယ်ကိုရောက်တော့300ပဲပေးတယ်မင်းကလေးဆို130ပဲပေးတယ်အဲ့လိုမျိုးတွေလည်းရှိပါတယ
်ထိုင်းနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့အလို့သမားရေးဆောင်ရွက်သူကိုရဲမင်းကတော့မြန်မာတန်ရာရှိဦးစန်းမောင်ဦးတာဝန်ယူနေတဲ့ကာလမှာထိုင်းလာဝကကိုတန်ရုံတစ်စိတ်တုံးထုပြီးလက်မှတ်ထိုးတိုင်ကြားခဲ့တာကြောင့်ထောင်ထဲမှာ6လနီးပါးနေခဲ့ရကြောင်းပြောပြခဲ့ပါတယ
်ဒီပုံကိုဆိုရင်ကျွန်တော်ထိုင်းလာဝကကိုဖမ်းခိုင်းမှုတစ်ခုပေါ့နော်တန်ရုံတစ်စိတ်တုံးကိုလွဲသုံးလာလုပ်ပြီးတော့သူကလက်မှတ်ထိုးပြီးတော့ကျွန်တော်ဖမ်းခိုင်းခဲ့တယ်ကျွန်တော်လိုမျိုးဒီလက်မှတ်ရေးလှုပ်ရှားနေတယ်လို့အဓိကကျွန်တော်တို့ MOU တွေကိုလည်းကျွန်တော်ဟိုဖေးအားဖွင့်ပြီးတော့ကုညီဆောင်ချောက်ကျွေးမွေးပြီးတော့ဒီစာချုပ်ပါစီကနေချိုးပေါက်ခံရတဲ့ MOU တွေကိုကျွန်တော်အမှန်တရားတိုင်ဆောင်ရွက်နေတဲ့လူတယောက်ကိုလူသမားတန်ရှင်ဦးချမ်းမောင်ဦးက blacklist ဆိုပြီးတော့ရေးထားတာအဲကျွန်တော်တို့ပြရတော့ blacklist ဆိုတဲ့ဟာကဥမာဟိုလူတက်ဝန်အပြည့်လိုမျိုးဓမြမှုလိုမျိုးနိုင်ငံတော်ပုံကံမှုလိုမျိုးအဲစသည်ဖြင့်အဲသိန်းပေါင်း5000အထက်လိမ်လည်တဲ့ဟာမျိုးဒါမျိုးတွေကိုဒါ blacklist ပေးတာပေါ့ဟုတ်ကဲ့ကျွန်တော်မအားလို့အမှုခင်းမျိုးတွေလည်းမရှိပဲနဲ့ပြတ်ပြီးခေါင်းထဲထည့်လိုက်တယ်ပေါ့နော်
ထိုင်းနိုင်ငံမြန်မာတန်ရုံးကအလို့သမားတန်ရာရှိဦးစန်းမောင်ဦးနဲ့အတူလက်စားမှုတွေမှာပူးပေါင်းအကူအညီပေးခဲ့တဲ့ဒေသခန့်ဝန်ထမ်းဦးတန်းထိုက်စိုးခေါ်ကိုစိုးနဲ့ဦးစောပြည့်ငိမ့်ခေါ်စောချက်တို့ကိုလည်းအမှုဖွင့်ခဲ့တာပါရန်ကုန်တိုင်းအရှိပိုင်းခရိုင်ဒဂုံမြို့တင်မြောက်ပိုင်းမြို့မရဲစခန်းမှာတော့နိုဝင်ဘာလ6ရက်နေ့ကပထမသတင်းပေးတိုင်ကြားချက်နဲ့ဖွင့်ခဲ့ပြီးတရားစွဲဆိုအရေးယူနိုင်ရေးဆောင်ရွက်ခဲ့ကြောင်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်ရှင်
မအေးအေးမှာပြောပြသွားတာပါရှင်အခုရွှေနန်းတော်ကျောင်းပြုပြင်ထိန်းသိမ်းရေးထောက်ပံ့ငွေအကြောင်းအလှည့်ပေးပါမယ်မန္တလေးမြို့ကရွှေနန်းတော်ကျောင်းပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ3သိန်းထပ်ပြီးတော့ကူညီပေးသွားဖို့အမေရိကန်တန်ယုံကဒီကနေ့သတင်းထုတ်ပြန်ပါတယ်သမိုင်းတန်ဖိုးကြီးမာတဲ့မန္တလေးမြို့ကရွှေနန်းတော်ကျောင်းပြုပြင်ထိန်းသိမ်းရေးအတွက်အမေရိကန်အစိုးရကထောက်ပံ့ကူညီလာတာဒီတစ်ခါနဲ့ပါဆိုရင်စုစုပေါင်းအမေရိကန်ဒေါ်လာ 1.3 သန်းရှိသွားပြီဖြစ်ပါတယ်ဒီအကြောင်းကိုစီသူကပြောပြမှာပါရှင်
19ရာစုဂုံးပောင်ခေတ်လက်ရာဖြစ်တဲ့မန္တလေးမြို့ကရွှေနန်းတော်ကျောင်းပြည်ပြင်ထိန်းသိမ်းရေးအတွက်အကူအညီဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ယဉ်ကျေးမှုအမွေအနှစ်များထိန်းသိမ်းဆောင်လျှောက်ရေးတာမတ်ကြီးများရန်ပုံငွေအစီအစဉ်ကတဆင့်ပေးအပ်ကူညီတာဖြစ်တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူအာရနီမရင်းက VOA ကိုပြောပါတယ
် So today the US embassy is pleased to announce $300,000
လက်ရှိလုပ်ငန်းဆောင်ရွက်နေတဲ့မန္တလေးရွှေနန်းတော်ကျောင်းပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ3သိန်းထပ်ဆောင်းကူညီရတဲ့ဆိုတာကြေညာချင်ပါတယ်။ဒါနဲ့ပါဆိုရွှေကျောင်းပြုပြင်ရေးအတွက်အမေရိကန်ကထောက်ပံ့တာဒေါ်လာ 1.3 သန်းရှိသွားပါပြီ။အခုအထောက်အပံ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ရည်ချေမှုအမွေအနှစ်များထိန်းသိမ်းဆောက်ရှောက်ရေးတာမတ်ကြီးများရန်ပုံငွေအစီအစဉ်ကတဆင့်ပေးအပ်ကူညီတာဖြစ်ပါတယ်
။အခုကူညီဟာပျက်စီးယွင်းနေတဲ့အစိတ်ပိုင်းတွေပြုပြင်ထိန်းသိမ်းဖို့အပြင်ဒေသခံလက်မှုပညာရှင်တွေမန္တလေးတိုင်းတွင်းကထိန်းသိမ်းဆောင်ရှောက်ရေးလုပ်ကံသူတွေကိုစွမ်းရည်မြင့်တနန်းတွေပေးဖို့အတွက်ပါအသုံးပြုသွားမယ်လို့သူကဆက်ပြောပါတယ
် In addition to preserving this historic site for future generations in Myanmar through this project
နာဂတ်မျိုးဆက်သစ်အတွက်ဒီသမိုင်းဝင်အမွေအနှစ်ကိုထိန်းသိမ်းပြုပြင်ပေးနေတာအပြင်ဒီစီမံကိန်းကနေဒေသခံလက်မှုပညာသည်တွေစိတ်ဝင်စားတဲ့ကျောင်းသားကျောင်းသူတွေနဲ့အလန်းညုံတွေကိုပါသင်တန်းတွေပေးသွားဖို့ရည်ရွယ်ထားပါတယ်မြန်မာနိုင်ငံမှာခရီးသွားတွေအများဆုံးလာတဲ့နေရာတွေထဲကတစ်ခုကိုပြုပြင်ထိန်းသိမ်းခွင့်ရလို့ဝန်တာချောင်းလဲတန်မတ်ကြီးမာစီရဲကသတင်းစကားပါထားပါတယ်
။မန္တလေးရွှေကျောင်းပြုပြင်ရေးလုပ်ငန်းတွေကို2014ခုနှစ်ကတည်းကအမေရိကန်ခြေဆိုင်ကမ္ဘာရှိဟောင်းမွေနဲ့အဆောက်အုံများထိန်းသိမ်းဆောင်ရှောက်ရေးရန်ပုံငွေအဖွဲ့ World Monument Fund နဲ့ဒေသခံလက်မှုပညာရှင်တို့ပူးပေါင်းပြီးတော့သုတေသနတွေလုပ်ခဲ့တာပါ။ပျက်စီးယွင်းနေတဲ့ကျွန်းတိုင်လုံးတွေကိုလဲလှယ်တာလေကားတွေကိုပြုပြင်တာတက်သားအမှုလက်ရာတွေကိုထိမ့်သိမ့်တာအစားထိုးတာတွေကိုစနစ်တကျလုပ်ကင်နေကြတာပါဒါအပြင်ရွှေကျောင်းပတ်ဝန်းကျင်ရေစည်းရေလာကောင်းအောင်နဲ့ရေရှည်ထိမ့်သိမ့်နိုင်မဲ့အပြင်ဆင်တွေကိုမူလလက်ရာမပြတ်ပြုပြင်ထိမ့်သိမ့်နေကြတာပါဒီလုပ်ငန်းစဉ်မှာ World Monument Fund ကကြီးကြပ်တဲ့အမေရိကန်နိုင်ငံသားရှေးဟောင်းထိမ့်သိမ့်ရေးပညာရှင်တွေပါတယ်လို့ဒေသခံလက်မှုအမှုပညာရှင်တွေအပြင်ရှေးဟောင်းအမွေနဲ့ထိမ့်သိမ့်ရေးလေ့လာနေတဲ့ကျောင်းသူကျောင်းသားတွေပါဝင်ကြတယ်လို့ထိမ့်သိမ့်ပြုပြင်ရေးတာဝန်ရှိသူက VOA နဲ့တွေ့ဆုံမှုတစ်ခုမှာပြောဆိုထားပါတယ်ခင်ဗျာ
တော်ရရှင်များရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခက်မသိရင်အသက်ပါဆုံးရှုံးကြရတဲ့အထိမကြခဏကြုံနေကြရပါတယ်အခုနောက်ဆုံးမှဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထိပါ လက်နက်ကင်ပဋိပက္ခတွေရှားမှာအယက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအယက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။မနေ့ကညတိုင်းလေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။ပူပြင်းတဲ့နှွေရာသီတွေမှာကတ်တရားလန့်တွေကအတော့ကိုပူရာပါအမဲရောင်ဖြစ်နေတဲ့အတွက်အလင်းကိုပိုးပြီးတော့စုံနိုင်ပြီးအပူတွေကိုလည်းပို့ပြီးတော့ပြန်ထုတ်ပေးပါတယ်အမေရိကန်နိုင်ငံ Los Angeles မြို့ကလန့်တွေမှာတော့ကတ်တရားလန့်အမဲကိုအဖြူရောင်တုတ်ပြီးအပူသက်သာအောင်ဆန်းသက်ကြိုပမ်းနေပါတယ်အထူးပြုလုပ်ထားတဲ့တုတ်ဆေးကြောင့်အပူချိန်က Fahrenheit 30 degree ထက်ပိုပြီးတော့ရော့ကျစေနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်သတင်းတောက် Angelina ဘက်ဂရာစာရီသတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါရှင
်။ Los Angeles မြို့လမ်းဌာနကဝန်ထမ်းတွေဟာကတ်တရားလမ်းတွေရဲ့အပူချိန်ကိုရှော့ချဖို့ကြိုးပမ်းနေကြပါတယ်။လမ်းတွေအပူစုပ်ယူမှုလျော့နေပြီးအပူတက်တာစေမဲ့စမ်းသက်တုပ်ဆေးတုပ်ထားတဲ့လမ်းတွေရဲ့အပူချိန်တွေကိုသူတို့စစ်ဆေးနေကြတာပါ။လမ်းဌာနက Grassport က
We just tested the temperature
ကျွန်တော်တို့အခုအထူးတုပ်ဆေးတုပ်ထားတဲ့လမ်းရဲ့အပူချိန်ကိုစစ်ဆေးကြည့်ပါတယ်။အပူချိန်က120ဒီဂရီလောက်ပါ။အခုအိမ်ဝင်လမ်းကအမဲရောင်ကတ်တရားလမ်းရဲ့အပူချိန်နဲ့နှိုင်းယှဉ်ကြည့်ပါမယ်။ဒီနေရာမှာတော့143ရှိနေပါတယ်။20ဒီဂရီ Fahrenheit လောက်ကွာခြားနေတာပါ
။လာမယ့်10နှစ်အတွင်း Los Angeles မြို့ကအကွက်ပေါင်း1500လောက်မှာအခုလိုတုပ်ဆေးကိုသုံးဖို့အတွက်စီစဉ်နေပါတယ
်။ This material is an asphalt-based emulsion.
TPC ကလည်းကတ်တရားလိုမျိုးအရေပါပဲ။ဒါပေမဲ့အလွန်ပါးပါတယ်။အိတ်တုပ်ဆေးတွေတောင်တူပါတယ်။မီလီမီတာရဲ့ဆယ်ပုံတစ်ပုံပဲရှိပါတယ်။ရေဆိုရင်မချောနိုင်တဲ့စံတုံးသတ်မှတ်ချက်ကိုလည်းပြစ်မိပါတယ်။ဒီဆေးကြောင့်လမ်းတွေပိုမချောနိုင်ပါဘူး။ဒါပေမဲ့လည်းသတိထားတဲ့အနေနဲ့စိတ်ငြိမ်ရပ်ကွက်မှာပဲအရင်ဆုံးခင်းထားတာပါ
Los Angeles မြို့လိုမြို့ကြီးတွေကိုအပူတက်တာအောင်လုပ်ဖို့အရေးကြီးတာပါ။ဘာလို့လဲဆိုတော့ကဘာကြီးဒီနှုံးအတိုင်းသာပူနွေးလာမယ်ဆိုရင်အခုလိုမြို့ကြီးတွေမှာအပူချိန်တွေကလည်းတက်နေမှာပါ။သိပ္ပံပညာရှင်တွေကဒီစမ်းသပ်မှုအတွက်အများကြီးမျှော်လင့်ထားပါတယ်
။ We started the project in 2014.
2014ခုနှစ်လောက်ဒီလုပ်ငန်းကိုစလုပ်ခဲ့ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကကျွန်တော်တို့ကိုလာပြီးပြောပါတယ်။အပူသက်သာတဲ့တုပ်ဆေးမျိုးသုံးသင့်တယ်ဆိုတာပါ။နောက်ပြီးကယ်လီဖိုးနီးယားပြည်နယ်ကလမ်းတွေပေါ်မှာဒါမျိုးစမ်းသပ်မှုမလုပ်ဘူးဘူးဆိုတဲ့အစီအခံစာတစ်ခုလည်းတွေ့ပါတယ်။ပထမစမ်းသပ်ဖို့အတွက်ဒေါ်လာ3000ကျွဲရရှိခဲ့ပြီးရက်ကွက်15ခုကလမ်းတစ်ခုစီကိုဈေးတုပ်ခဲ့ပါတယ်။အခုဒီနေ့အတွက်ကတော့ဒေါ်လာ3000လောက်ရထားပြီးရက်ကွက်3ခုလုံးကိုဈေးတုပ်ခဲ့ပြီးမြို့ကအကွက်40လောက်ပြီးခဲ့ပါတယ်။
Less လို့ဒေတာကန်တွေကရလက်ကိုသဘောကျပါတယ်။
They change the
street. ဒါတွေကိုပြောင်းလဲဖို့လုပ်တော့ဟာစာရီပို့ပါတယ်။အဲ့ဒီတော့ကဘာတွေလုပ်မလဲဆိုတဲ့အချက်လက်တွေဖတ်ထားခဲ့ပါတယ်။ဒီရဲဘက်ကိုကားမောင်းလာခင်ဒီထဲကိုရောက်တာနဲ့တခြားနေရာတွေလိုမျိုးမပူတော့ဘူးဆိုတာပြောနိုင်ပါတယ
်။အခုဒီလုပ်ငန်းဟာစမ်းသပ်ဆဲအဆင့်မှာရှိနေပြီးတော့ကားဘိန်းချေရာတွေဟာတုံဆေးရဲ့ထိရောက်မှုအပေါ်မကောင်းတဲ့အကျိုးတက်ရောက်စေမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။ဒါပေမဲ့အားလုံးအဆင်ပြေရင်တော့ Los Angeles မြို့တာဝန်ရှိသူတွေဟာဒီအစီအစဉ်ကိုတိုးချဲ့ဖို့မျှော်လင့်နေပြီးတော့ဒီတုပ်ဆေးကိုအိမ်ခေါင်မိုးတွေနဲ့လမ်းဘေးပလက်ဖောင်းတွေမှာလည်းသုံးဖို့ရည်ရွယ်ထားပါတယ်ခင်ဗျာ
ကိုငိမ့်ချန်ပြောပြသွားတာပါရှင် VOE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချန်ပေးလို့တဲ့နားဆင်လို့တဲ့တည်တခြင်းတောင်းယူလို့တဲ့ဆိုရင်စာလိုက်လိပ်စာ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ8ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19ကီလိုဟတ်15553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါရဲ့ရှင်။အခုညပိုင်းနှာစင်ရမယ့်သတင်းပတ်စင်ကန္တာရီထဲမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနှာစင်ကြရမှာက
ကျန်ရတဲ့နှစ်တရာလောက်မှာဘာလို့အနေကျတဲ့ဟာအရန်ကိုနည်းသွားစေဆိုတာ ਨੇ ပတ်သက်ပြီးတော့ပထမကောက်ချက်ချတာရာသီဥပုံစံတွေပြောင်းလဲသွားတာတွေရဲ့ဒီမိုးရွာတာတွေဟီမိုနာဘက်ကနေလာ
ပြည်ပြီး ARB မြစ်ထဲဟီမိုနာတောင်နှံကကျလာတဲ့အနေတွေဘာကြောင့်နည်းလာသလဲဆိုတဲ့အကြောင်း ARB မြစ်ကြောင်းစီစစ်မှုနဲ့ရာသီဥတုပြောင်းလဲခြင်းပုံသဏ္ဍာန်တွေအကြောင်းကိုဂျပန်အန်နွာဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူရဲ့ရှင်းလင်းပြောပြချက်ကိုနှာစင်ကြရမှာပါရှင်။အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုနှာစင်ကြရမှာဖြစ်ပါတယ်။မွန်ပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခိုင်ခိုင်လက်ဟာလူခွင့်ရေးရှိနေအဖြစ်လဲဆောင်ရွက်ခဲ့သူဖြစ်ပါတယ်။တထုံမဲစန္ဒနဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့အမျိုးသမီးအခွင့်အရေးတောင်းဆိုမှုတွေမှာမိယိုဖလာထုံတန်းစင်တန်းစင်လာတွေကြားကြုံတွေ့ရတဲ့စိန်ခေါ်မှုတွေနဲ့သူကြုံတွေ့ဖြတ်သန်းခဲ့ရတဲ့အခက်အခဲတွေအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာမဆုမုံကစူးစီးတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve.
ဘာရတမဝန်ချောင်းပညာကဥပဒေပညာချက်ဖြစ်တဲ့အခါကျတော့ဥပဒေနဲ့တမဝန်ချောင်းပြုရဲ့အဲ့ဒီနောက်ပိုင်းမှာ human rights defenders အဖြစ်လည်းဒီမှာရပ်တည်ခဲ့ပါတယ်။ဒါပြင်ဒေသရေးလုပ်ငန်းတွေအာနောက်ပြီးတော့ဆစ်ဖြစ်နေတဲ့ဒေသတွေမှာရှိတဲ့ဒီ situation ခံနေမှာရှိတဲ့ကလေးတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ trauma counseling လုပ်တဲ့လုပ်ငန်းတွေပါကျွန်မလုပ်ခဲ့ပါတယ်။နောက်ပြီးတော့ကျွန်တော်တို့ရေးပြီးတင်တဲ့ဒေတာတွေဝိညာဉ်ဒီခေါင်းတဲ့ဒေတာတွေမှာရှိတဲ့ကလေးတွေရဲ့ပညာရေးကျန်းမာရေးအစားဆောင်ရွက်တဲ့လုပ်ငန်းလုပ်ခဲ့။ဒါပေမဲ့2015ရွေးကောက်ပွဲမှာကျတော့ရွေးကောက်ပွဲနီးလာတဲ့အချိန်မှာကျွန်တော်တို့တထုံမြို့နယ်မှာဌာနနေကြီးအတွက်ဝင်ရောက်ရေးချေဖို့တထုံမြို့ကနေပြီးတော့ဖိတ်ခေါ်ခဲ့တဲ့အခါမှာကျွန်မလွှတ်တော်ကိုယ်စားလှယ်တယောက်ရဲ့ဘဝကိုကျွန်မပြောင်းလဲခဲ့ပါတယ်။ဒါကြောင့်လွှတ်တော်ကိုယ်စားလှယ်လုပ်ခဲ့တယ်ပေါ့နော်။ဒါကြောင့်လွှတ်တော်ကိုယ်စားလှယ်အဖြစ်ကျောင်းလေးသွားလေကိုလုံးကြီးရဲ့တမူဝမ်းကြောင့်လုပ်ငန်းတစ်ခုကနေကျောင်းလေးသွားလို့ဆိုတော့အဓိကကတော့ system change ဖြစ်တာပေါ့နော်လက်ရှိရှိနေတဲ့ system ကိုမကြိုက်ဘူးနိုင်ငံရဲ့အကြောင်းလေးတစ်ခုအရေးတစ်ခုမှာကိုနိုင်နဲ့အားနဲ့ဝင်နဲ့ကျမတို့ဝင်ပြီးတော့ထမ်းခဲ့တာပါအဓိကတော့ကျမတို့က system change ဖြစ်နေကျမတို့အနိုင်ကျင့်တာဖိနှိပ်တာတော်ကားတာခရီးမတီတာချင်းချောက်တာဒီလိုမျိုး system တခုလုံးကျွန်တော်တို့မကြိုက်ဘူးမကြိုက်တဲ့အတွက်ကြောင့်အဲ့ဒီ system မရှိအောင်လို့ကျွန်တော်တို့ကအရေးတခုကိုတောင်းခဲ့တာပါအဲ့ဒီအနေထားနဲ့ကျွန်တော်လွှတ်တော်ကိုယ်စားလှယ်ဖြစ်လာခဲ့ပါတယ
်ဟုတ်ကဲ့အဲ့တော့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တူအနေနဲ့ပေါ့နော်ဒီဒေသမှာရှိတဲ့မဲဆန္ဒနယ်ကပြည်သူတွေအတွက်ရဲ့ဒီအရေးတွေကိုဆောင်ရွက်တယ်လို့ပဲဒီလွှတ်တော်ထဲမှာအထူးသဖြင့်အမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လွှတ်တော်မှာရောမွန်ပြည်နယ်အစိုးရမှာရောသက်ဆိုင်တဲ့ဒေသဒီအနာပိုင်းနေမှာပါတောင်းဆိုပြီးတော့မှတင်ပြနေသူတယောက်ဖြစ်နေမခန့်ခိုင်လေးကိုလည်းသိကြတော့အဲ့ဒီထက်တဲ့အမှာဒီထူးထူးခြားခြားပေါ့နော်အဲ့ဒီဒေသမှာအမျိုးသမီးခွင့်ရေးဆုံးရှုံးမှုတွေနောက်အမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့တောင်းဆိုပြီးတော့မှတင်ပြခဲ့ရတဲ့အခြေအနေတွေကပေါ့နော်ဒီထူးခြားတဲ့ဖြစ်ရပ်တွေရှိရင်လည်းဒီနေ့ပြောပြပေးပါရှင်
အမျိုးသမီးအခွင့်အရေးဆိုလို့ရှိရင်ကျွန်တော်တို့ဒီမှာကဘုံပြည်နယ်လွတ်တော်ကပထမဆုံးတနေ့တိုင်းပြည်နယ်လွတ်တော်ကော်မတီတွေပေါ့နော်ကြီးရကော်မတီတွေတွေမှာဆိုလို့ရှိရင်အမျိုးသမီးနဲ့ကလေးငယ်ခွေးဆိုင်ရာကော်မတီကပထမဆုံးဘုံပြည်နယ်မှာပဲဖွင့်ပြတာပါတနေ့တိုင်းတိုင်းလွတ်တော်တွေမှာမရှိသေးခင်မှာဘုံပြည်နယ်မှာပထမဆုံးအမျိုးသမီးနဲ့ကလေးငယ်ခွေးဆိုင်ရာကော်မတီဖွဲ့ရဲအဲ့ဒီကော်မတီကနေကျွန်တော်တို့အဓိကခိုက်တဲ့ဖြစ်ရှိပြနေရတော့တက်ငင်မတွေနဲ့ domestic violence ဖြစ်ပါတယ်ဒါတော့ကျွန်မအဓိကထားပြီးတော့ခံကြံနေပါတယ်ဒီကတော့ကျွန်မတက်ငင်မတွေနဲ့ပတ်သက်လာလို့ရှိလို့ရှိရင်ခံစားရတဲ့ survival ကလေးငယ်လေးတွေရဲ့trauma ကအစားကျွန်မက ဘီဆိုင်နဲ့ဆောင်ရွက်ပေးပါတယ်။ဒါကျွန်မကော်မတီဥက္ကဋ္ဌတယောက်အနေနဲ့ကျွန်တော်ရဲ့ကော်မတီရဲ့ဆောင်ရွက်ချက်ဖြစ်တယ်။ဒါပေမဲ့အားလုံးတည်ကြရဲအနိုင်ရလုံးတည်ကြရဲကျွန်မရဲ့မေဆန္ဒအနေနဲ့မှရှိရဲတက်ချိုဘိုင်လန့်လုပ်ထားတဲ့ကွန်တန်နဲ့ပတ်သက်ပြီးတော့ကျွန်မပြီးခဲ့တဲ့2019လောက်ကတော့တော်တော်လေးကိုကျေကျေကျေကျေနဲ့ဆောင်ရွက်ခဲ့ရပါတယ်။ဟုတ်ကဲ့ရှင်။
အဲ့တော့ဒီလိုမျိုးဒီအမျိုးသမီးခွင့်ရင်းနဲ့ပတ်သက်ပြီးတော့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တူအနေနဲ့ဒီလိုဆောင်ရွက်ပေးရတဲ့အခါမှာပေါ့နော်ဘယ်လိုမျိုးအခက်အခဲမျိုးတွေရှိလဲဘယ်လိုချိန်ချောက်မှုတွေရှိလဲရှေးရိုးထုံနှန်းစင်လာအရာကိုယ်ကွယ်ယုံကြည်မှုတွေရှိတယ်နောက်ပြီးတော့တပ်ဝင်အားကိုးမှုတွေရှိတယ်ဆိုတော့ကိုကဒီလိုလွတ်တော်ကိုယ်စားလှယ်တူအနေနဲ့ရောက်သွားတဲ့အခါမှာဒီဥပဒေပညာရှင်လည်းဖြစ်တဲ့အခါကျတော့ဒါတွေကိုရောဘယ်လိုများရင်ဆိုင်ကြော်လွှားခဲ့ပါလဲရှင
်အခက်အခဲတွေရှိတာပေါ့မရအခက်အခဲကတော့စပြီးလွတ်တော်ကိုယ်စားလှယ်စဖြစ်ကလေးကမင်းကလေးကိုယ်ကလေးငယ်လေးငယ်လေးဆိုတော့အဓိကတော့အော်ချော်ရီပိုင်းဆိုင်ရာတချို့တချို့တော့လူရဲ့မလေးမစားခွဲခြားဆက်ဆံခြင်းကိုခင်ရတယ်။ဥပမာမျိုးသားအမတ်နဲ့ရှင်မျိုးသမီးအဖက်ကိုနောက်ပို့တာတို့ဟောမျိုးသမီးအမတ်ကိုတိတ်ပြီးအေးမပေးအလေးမထားတာတို့အဲ့လိုမျိုးဟာမျိုးရှိတယ်။ဒါကတော့သူရဲ့မူရာတွေမျက်လုံးတွေပြောစကားတွေဒါတွေနဲ့ညီမတို့ကအများကြီးကြုံတွေ့ကြရတယ်အဲ့ဒါယူလေကျမတို့ကကိုယ့်ရဲ့ခံယူချက်ကိုယ့်ရဲ့ရည်တည်ချက်ကိုယ့်ရဲ့စတန်ပေါ့တော့ကိုယ့်ရဲ့ rule ပေါ့ငါရဲ့ rule ကကိုယ့်ရဲ့လေဟုတ်ပြီလွတ်တော်ကိုယ်စီကဒီကိုကြားကြရငါ့ရဲ့စတန်ငါရည်တည်ချက်ကပါလေပြီးသူအလုံးချပြရဦးပြီးဟုတ်ပြီ leadership role မှာရည်နေရဲ့အဲ့တော့ငါဘာလုပ်ရမလဲဘာလုပ်ပြင်လဲငါ့ကိုဒီလိုလုပ်ရင်ရောငါပညာသားပါပါဘလို့ရှင်းဆိုင်ဖြစ်ရှင်းမဲ့ဆိုတဲ့ဟာမျိုးတွေကျမတို့အများကြီးစဉ်းစားကြရတယ်ဒါတယောက်ချင်းကျွန်တော်ပြရလက်ကငါရည်တည်ဖြစ်ရှင်းတဲ့နေရာမှာလေဥမာ content ကိစ္စဆိုကျမအများကြီးသိချင်ကြရတဲ့ဟာကြီးရှိတယ်။အော်နောက်တစ်ခုကကျမကိုချင်းချောက်ခဲ့တာတွေကျမမက်ဆေ့ချ်တွေပို့ပြီးတော့ညီမျိုးစုံနဲ့နှောက်ဆက်ခဲ့တာတွေအတက်အညီအထိပါချင်းချောက်လာတာတွေ Facebook ပေါ်မှာကျမကို troll တာတွေနော် cyber bullying လုပ်တာတွေဒါမျိုးအကုန်လုံးကျမကြင်ကြင်ခံခဲ့ရတယ်။ကျမကိုဘက်ပေါင်းဆောင်ကလက်လျှော့ဖို့ကဲ give up လုပ်ဖို့ကဲအများကြီးညာပြောခဲ့ကြတယ်။ကျမကြော်လွှားနေရတာဟာ sexual violence ဆိုကျမဘက်ကပြောနေသေးတယ်မဆိုင်တာတွေဆွဲခဲ့ပြီးတော့အဲ့ဒီကားပေါ်ကြီးယူပြီးတော့ဒီကိစ္စကိုဖောက်ဖို့စူးစမ်းနေတဲ့လူအုပ်စုတွေလည်းအများကြီးရှိတယ်။ဆိုတော့ဒါတွေကိုကျမရဲ့တက်ထားတဲ့ဥပဒေပညာရဲ့နောက်ပြီးတော့ကျမလက်ရှိရည်တည်ရတဲ့တော်တော်ကိုလည်းတယောက်ရဲ့ကျင်းနောက်ပြီးတော့ကျမရှင်ထဲမှာခံထားတဲ့ခံရည်တွေနဲ့အများကြီးကြော်လာခဲ့ရတယ်။အဲ့ဒီတွေ့ကြောင်လည်းအခုချိန်မှာဆိုလို့ရှိရှင်တန်ကအယူဆုံးပြီးတော့ဆောင်ရွက်နေတဲ့ကိစ္စရဲ့တဲ့ကိုကျမမရှိအောင်ပျောက်သွားအောင်ဒါအောင်ရပေးနိုင်ခဲ့ပါတယ်။ဒါကျမရင်ဆိုင်ခဲ့ရတဲ့ဖျက်ကြော်ခဲ့ရတဲ့ထင်မှာတော့ဒါအကြီးမားဆုံးကျမဘဝရဲ့စိန်ခေါ်မှုလို့လည်းပြောလို့ရတယ်။ကျမဘဝရဲ့မှတ်ပြောက်တစ်ခုပြင်ခံထားရတဲ့အလုပ်တစ်ခုတမိုင်းတစ်ခုလို့လည်းပြောလို့ရပါတယ
်။ဟုတ်ကဲ့။မွန်ပြည်နယ်ထဲမှာပြီးခဲ့တဲ့လတွေတုန်းကမကြုံစဘူးသဘာဝဘေးအန္တရာယ်ရင်ဆိုင်ခဲ့ရတဲ့အနေအထားကိုလည်းတွေ့ခဲ့ရတယ်ပေါ့နော်။အဲ့ဒီမှာမြေပြိုကျတာတွေရှိတယ်။နောက်ရေဘေးတင်တာတွေရှိတယ်။နောက်ပြီးတော့ဒီလိုလေပြင်းမုန်တိုင်းတိုက်ခဲ့တဲ့အနေအထားတွေရှိတယ်။အဲ့တော့ဒီလွတ်တော်ကိုယ်စားလှယ်တဦးနေနဲ့အထူးသဖြင့်အမျိုးသမီးလွတ်တော်ကိုယ်စားလှယ်တဦးနေနဲ့ဖြစ်နေတဲ့နေရာတွေထိကွင်းဆင်းပြီးတော့တွားရောက်ဆောင်ရွက်ပေးခဲ့ရတဲ့အနေအထားမျိုးတွေလည်းရှိတော့အဲ့ဒီမှာရောဘာတွေများဆွမ်းဆောင်ပေးနိုင်ခဲ့တာတွေရှိလဲ။ဘလို့အခက်အခဲတွေကြုံခဲ့ရတာတွေရှိလဲ။နောက်ပြည်သူတွေအတွက်ဘာများလုပ်ပေးနိုင်တာတွေရှိပါလဲရှင်။
အခုလိုလွတ်တော်ကိုယ်စားလှယ်အမျိုးသမီးတယောက်ကအော်အချိုးကြီးပိုင်းဆိုင်ရာမှာရှိတဲ့တာဝန်ရှိတဲ့သူတွေလုပ်ရတဲ့အလုပ်ဖြစ်ပါတယ်။သို့တော်လည်းကျမကပြည်သူကိုယ်စားလှယ်ကိုယ်စားလှယ်တယောက်ဖြစ်တဲ့အတွက်အချိန်နဲ့တပြေးညီပြည်သူကို announce လုပ်ဖို့လိုပါတယ်။တင်ထုတ်ပြန်ပေးဖို့လိုပါတယ်။ဒီအတွက်ကျမတာဝန်ရှိတယ်လို့ခံယူထားတဲ့အတွက်ကြောင့်ကျမတို့မဲပေးထားတာမဲမပေးထားတာအဲ့ဒီမှာရှိတဲ့ပြည်သူလူထုအားလုံးဟာကျမတို့ရဲ့ကျမတို့နဲ့တက်ဆိုင်ပါတယ်။လွတ်တော်ကိုယ်စားလှယ်ဒီနဲ့တက်ဆိုင်ပါတယ်။လွတ်တော်ကိုယ်စားလှယ်တဦးချင်းစီနဲ့လည်းတက်ဆိုင်ပါတယ်။ဒီလွတ်တော်ကိုယ်စားလှယ်တွေဟာပြည်သူအပေါ်မှာတာဝန်ယူမှုတာဝန်ခံမှုရဲ့အပြင်တာဝန်ချေမှုလည်းရှိဖို့လိုအပ်ပါတယ်။ကိုယ်ကြီးသေးခြင်းတဲ့စိတ်ကတော့ဟုတ်ကဲ့ကလေးဒီမှာတယောက်ရဲ့ဘဝကိုပြန်ရောက်သွားတယ်လို့ပါပဲ။နောက်တစ်ခုကအဲ့လိုဆောင်ရွက်တဲ့နေရာမှာကျွန်တော်တို့တွေ့တုံရတဲ့အခက်အခဲလေးတွေရှိပါတယ်။အဲ့ဒါလေးကလည်းနည်းနည်းလေးပြောချင်ပါတယ်။အဲ့ဒါဘာလဲဆိုတော့ကမ္ဘာမြေပြင်နဲ့အထူးအပိုင်းဆိုင်ရာနဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာလင့်ငွေတွေပြက်နေရမျိုးတွေရှိပါရဲ့။ဒါမျိုးတွေလည်းနောက်နောက်မဖြစ်အောင်လို့ထိစပ်ပြီးတော့ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီထက်ပိုပြီးဆင်းရဲထိရောက်နိုင်တယ်လို့ကျွန်မမြင်ပါတယ်။
အဲ့တော့မခန့်ခိုင်လေးကိုအခုနောက်ဆုံးမေးချင်တဲ့ဟာကတော့ဒီလွတ်တော်တွင်းမှာဒီအမျိုးသမီးကိုယ်စားလှယ်တွေပေါ့နော်ပို့ပြီးတော့မှများများပါဝင်လာနိုင်မအောင်ပေါ့နော်ဘလို့များဒီအမျိုးသမီးတွေကိုရောသတင်းစကားပါချင်တာရှိလဲနောက်ပြီးတော့ဒီဥပဒေပြုရေးပိုင်းကောနောက်ဒီပြည်သူတွေအကျိုးကိုတည်ပိုးတဲ့နေရာမှာအမျိုးသမီးတွေအနေနဲ့ပို့ပြီးတော့မှပူးပေါင်းပါဝင်ခြင်းစိတ်ဖြစ်လာအောင်ပေါ့နော်မခန့်ခိုင်လေးဘာများအမျိုးသမီးတို့ကိုသတင်းစကားပါချင်တာရှိပါလဲရှင်
အဓိကတော့ decision making လုပ်တဲ့နေရာမှာအမျိုးသမီးတွေများများပါဝင်လာကြခြင်းနဲ့အမျိုးသမီးလို့တော့ကိုယ်စားလှယ်တွေမဟုတ်ပါဘူးအမျိုးသမီးအုပ်ချုပ်ရေးမှုအမျိုးသမီးဆဲအိမ်မှုယာယီမှုတွေအဲ့လိုမျိုးတွေများများဖြစ်လာဖို့လို့ခေါင်းဆောင်မှုနေရာမှာအမျိုးသမီးတွေပါဝင်လာနိုင်ဖို့ဆိုတာကနေရာဖယ်ပေးဖို့တော့လိုရည်ရည်တူရယ်အုံနောက် level တူရယ်ဆိုလို့ရှိရင်တော့ဒီအမျိုးသမီးကိုအမျိုးသားနဲ့တန်းတူအခွင့်အရေးပေးဖို့လိုပါတယ်တကယ်ရည်ချင်းရှိတဲ့အမျိုးသမီးတွေကို encourage နေရာမှာပေးဖို့လိုအပ်လာပါတယ်နောက်တစ်ခုကအမျိုးသမီးတွေခေါင်းဆောင်မှုနေရာမှာရှိလာဖို့လို့ရှိရင်ကျမတို့လူမှုရာမှာစကားပြောဖို့စကားပြောအတတ်ပညာခေါင်းဆောင်မှုအရေးကြီးနဲ့ပတ်သက်တဲ့အမျိုးသမီးတွေရဲ့ခေါင်းဆောင်မှုကဲအန်ဒီ capacity build up လုပ်တဲ့နေရာမှာအမျိုးသမီးတွေကိုဆွဲခေါ်ဖို့လိုပါတယ်ဒီအကြားကြီး culture ဒါမျိုးလည်းကျော်လွှားပါလိမ့်မယ်အဲ့လိုမျိုးကျော်လွှားပြီးဖောက်ထွက်လာနိုင်တဲ့အမျိုးသမီးတွေများများပေါ်လာပါစေလို့ကျမတို့
Cause it only serves to make me more determined to achieve my final goal.
မဆုမုံစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အမျိုးသမီးခန္ဓာကိုမနေ့ဖန်စနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတုတ္တဆောင်နဲ့အမေရိကန်တခွင်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နိုဝင်ဘာလအတွင်းအမေရိကန်ပြည်ထောင်စုကအမှတ်တရဖြစ်စဉ်တွေအကြောင်းဒေါက်ခင်ဆိုးဝင်းကမဆုမုံနဲ့အတူပဲပြောပြပေးမှာပါရှင်။
စမီလူငယ်တဲ့1933ခုနိုဝင်ဘာလ16ရက်နေ့တုန်းကအမေရိကန်နဲ့ဆိုဗီယက်ပြည်ထောင်စုတို့တန်တမာဆက်ဆံရေးပုံမှန်ပြန်ပြီးဆက်သွယ်နိုင်ခဲ့ကြတယ်တော့
အမေရိကန်နဲ့ရုရှားကဘယ်ချိန်ကစပြီးရန်ဖြစ်ထားကြလို့လဲအန်တီရဲ့လူငယ်တဲ့အနှစ်80ကမှပြန်တည့်ကြတဲ့မိတ်ဆွေတွေလား
1900ပြည့်နှစ်အစောပိုင်းရုရှားတော်လှန်ရေးအပြီးနှစ်နိုင်ငံကြားစီးပွားရေးနဲ့နိုင်ငံရေးအရာသဘောထားကွဲလဲတာတွေအကြီးအကျယ်ရှိခဲ့လို့ဆက်ဆံရေးကျဲခဲ့ကြတယ်လေ1932ခုနှစ်သမ္မတ Franklin Roosevelt လက်ထက်ကြမှာရုရှားနဲ့ဆက်ဆံရေးပြန်ဆဖို့စဉ်းစားခဲ့တာတဲ့အမေရိကန်နဲ့ရုရှားရဲ့ဆက်ဆံရေးတိုးတက်မှုမရှိဘဲနဲ့တော့ကမ္ဘာတဝန်ပူးပေါင်းဆောင်ရွက်မှုမဖြစ်နိုင်ဘူးလို့သမ္မတ Roosevelt ကယုံကြည်တာတဲ့
အခုကတဲ့ကြလို့လားအမြဲလိုလိုစောင့်နေကြတာပဲဥစ္စာဒီကထွက်ပြေးတဲ့လူကိုဟိုကလက်ခံထားလို့အပြန်အလှန်ပြစ်တင်နေကြတာပဲလေ
အခုအချိန်မှာတန်တမန်ဆက်ဆံရေးကတော့ပုံမှန်လိုပဲပြောလို့ရပါတယ်။သမ္မတ Roosevelt လက်ထက်တုန်းကဆိုဗီယက်နိုင်ငံသားရေးဝင်ကြီးက Maxim Levinov တဲ့သူ့ကိုအနောက်လိုလားသူလို့ပြောကြတယ်လေ။သူနဲ့သမ္မတ Roosevelt တို့စာရေးအပြန်အလှန်ရေးပြီးမှတန်တမန်ဆက်ဆံရေးပြန်ဆခဲ့တာတဲ့။ဆိုဗီယက်တွေအနေနဲ့အမေရိကမှာကွန်မြူနစ်ဝါဒမဖြန့်ရဘူး။ဘာသာရေးလွတ်လပ်ခွင့်ပေးရမယ်။နောက်အဲ့ဒီအချိန်တုန်းကဆိုဗီယက်ပြည်ထောင်စုမှာနေထိုင်တဲ့အမေရိကန်နိုင်ငံသားတွေကိုဥပဒေအရအခွင့်အရေးပေးရမယ်စတဲ့ဂရုတွေပေးပြီးမှနှစ်နိုင်ငံပြန်ပြီးတော့ပုံမှန်တန်တမန်ဆက်ဆံခဲ့ကြတာလေ။ဒါနဲ့အန်ဒီတို့ရုံးတဲ့မလှမ်းမကန်းကဒီ Capitol Hill လို့ခေါ်တဲ့လွှတ်တော်အဆောက်အုံကြီးမှာ American ဥပဒေပြုလွှတ်တော်အမတ်တွေစပြီးရုံးထိုင်ခဲ့ကြတာကလေ1800ပြည့်နှစ်နိုဝင်ဘာလ18ရက်နေ့ကတဲ့
။အဲ့ဒီလွှတ်တော်အဆောက်အုံကြီးမပြီးခင်တုန်းကလွှတ်တော်အမတ်တွေကဘယ်မှာရုံးတက်ခဲ့ရတာလဲယင်အန်ဒီ။
သူတို့ပြောင်းပြီးရုံးထိုင်တဲ့1800ပြည့်နှစ်နိုဝင်ဘာလ18ရက်နေ့မှာတောင်လွှတ်တော်အဆောက်အုံကြီးကတဝက်တပြက်ပဲပြီးသေးတာအပြီးမတတ်သေးဘူးလေအဲ့ဒီမတိုင်ခင်တုန်းကတော့လွှတ်တော်အမတ်တွေခင်ဗျာမှာမြို့ကြီးတွေမှာခွဲပြီးတော့လွှတ်တော်တက်ခဲ့ကြရတာ1896ခုနှစ်လွတ်လပ်ရေးကြေညာခဲ့တဲ့အချိန်ကစပြီးတော့ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားနဲ့မယ်ရီလန်းပြည်နယ်အနာပလစ်မြို့ကြီးအပါအဝင်တခြားမြို့ကြီး၈မြို့မှာခွဲပြီးတော့ရုံးတက်ခဲ့ရတာလေဒါကြောင့်1990ပြည့်နှစ်မှာတနေရာထဲမှာစုပြီးလွှတ်တော်တက်နိုင်ဖို့အတွက်စီစဉ်ခဲ့ကြတာတဲ့ FBI လို့ခေါ်တဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုရဲ့ညွှန်ကြားရေးမှူး J. Edgar Hoover ကလူမှုအခွင့်အရေးခေါင်းဆောင် Martin Luther King Jr. ကိုတိုင်းပြည်မှာနာမည်အပြည့်ဆုံးလူလိန်တစ်ယောက်လို့ပြောခဲ့တာကလည်း1964ခုနှစ်နိုဝင်ဘာလ18ရက်နေ့ကတဲ့
ဟုတ်တော့မာတင်လူသာကင်းဆိုရင်လူမဲကောင်းဆောင်သူရဲကောင်းတယောက်လိုပဲသမီးကတိထားတာအန်ဒီရဲ့ဘလို့ဖြစ်လို့လူလိန်လူညာကြီးဖြစ်ရတာတဲ့တော့
ဒီလိုစုမွေးရဲ့အဲ့ဒီအချိန်တုန်းကအသက်65နှစ်အရွယ်ရှိပြီဖြစ်တဲ့ FBI Director Hoover ကဝါရှင်တန်မြို့တော်မှာသတင်းတောက်အယောက်20နှစ်3နာရီကြာအောင်သတင်းစာရှင်းလင်းပွဲလုပ်ပြီးတော့မာတင်လူသာကင်းကိုလူလိန်လို့ပြောတာတဲ့တောင်ပိုင်းကဂျော်ဂျီယာပြည်နယ်မှာဒေါက်တာမာတင်လူသာကင်းကလူမှုအခွင့်အရေးတောင်းဆိုကြတဲ့အလို့သမားတွေကိုပြည်ထနာရှိရင် FBI ကိုမတိုင်နဲ့ FBI အရာရှိတွေကတောင်ပိုင်းသားတွေဖြစ်ပြီးတော့လူမဲတွေရဲ့အခွင့်အရေးတောင်းဆိုမှုကိုစန့်ကျင်ကြတာကြောင့်သွားတိုင်လဲဘာမှအရေးယူမှာမဟုတ်ဘူးလို့ပြောခဲ့တယ်တဲ့အဲ့ဒါနဲ့ FBI ဒါရိုက်တာကြီး Hoover ကဒေါ်ပွားပြီးတော့ဂ ဂျော်ဂျီယာပြည်နယ်မှာရှိတဲ့ FBI အရာရှိအများစုဟာမြောက်ပိုင်းသားတွေတဲ့ဒေါက်တာကင်းပြောသလိုလူမဲတွေမကြိုက်တဲ့တောင်ပိုင်းသားတွေမဟုတ်ဘူးလို့ပြန်ပြောတာတဲ့
ဒေါက်တာကင်းကတော့ဒီတိုင်းတော့အပြောခံမှာမဟုတ်ပါဘူးပြန်ခြေပမှာကတော့သေချာတယ်
ဒါပေါ့ FBI ဒါရိုက်တာကြီးဟူဘွားကအဲ့ဒီလိုပြောပြီးနောက်တနေ့မှာပဲဒေါက်တာမာတင်လူသကင်းကတောင်ပိုင်းကလူမဲတွေကိုနှိမ်နဲ့လူပြူတွေကျေနပ်အောင်တမင်လမ်းကြောင်းဖွင့်ပေးနေတာပါလို့ပြန်ပြောတယ်တဲ့သမရဂျွန် F ကနေဒီလှုပ်ကြံခံရတဲ့နေ့ကိုကလေ့လာမိသေးလားစုမ
အခုတလော TV မှာသမရဂျွန် F ကနေဒီကွယ်လွန်တဲ့နှစ်ပတ်လည်အထိမ်းအမှအထူးအစီအစဉ်တွေကြော်ညာနေတာလေအန်တီရဲ့ဒါကြောင့်သူကွယ်လွန်တဲ့နေ့ကိုသိပါတယ်1963ခုနှစ်နိုဝင်ဘာလ22ရက်နေ့လေတော်ပါသေးရဲ့ TV ကြည့်ရင်လည်းသတိထားမိလို့အန်တီကစူတော့မလို့ဟန်ပြနေတာမဟုတ်လားသိသားပဲ
အေးလေသမရဂျွန် F ကနေဒီဆိုတဲ့နာမည်ကတကဘာလုံးသိကြတာလေသူလှုပ်ကြံခံရတဲ့နေ့ကိုမမှတ်မိရင်တောင်မှလွန်ခဲ့တဲ့အနှစ်90ကဆိုတဲ့နှစ်အပိုင်းခြားလောက်ကိုတော့မှန်းလို့ရကြတာပေါ့
တက်ဆက်ပြည်နယ်ဒါလတ်စ်မြို့ကြီးမှာလှုပ်ကြံခံရတာဆိုဒါလတ်စ်ကို तू ကဘာသွားလောက်တာလဲ
ဒီလိုတက်ဆက်စ်ပြည်နယ်ကဒီမိုကရက်ပါတီအတွင်းမှာအကွဲအပြဲတွေဖြစ်နေတာကိုညှိနှိုင်းဆဲဆက်ပေးဖို့ဆိုပြီးသမ္မတကနေဒီကသူ့ရဲ့ဇနီးဂျက်ကလင်းနဲ့အတူ1963ခုနှစ်နိုဝင်ဘာလ22ရက်နေ့မှာဒါလတ်စ်မြို့ကိုခရီးထွက်ခဲ့တာလေအဲ့ဒီတုန်းကလည်းသမ္မတကနေဒီမိသားစုမှာမွေးကင်းစသားလေးဆုံးထားတာသိမကြသေးဘူးဆိုတော့သမ္မတကတော့ဂျက်ကလင်းကိုလည်းစိတ်ပြေလက်ပြောက်ဖြစ်အောင်ခရီးထွက်စေချင်တာလည်းပါတယ်တဲ့
သမရကနေဒီတက်ဆက်ကိုရောက်တာကနိုဝင်ဘာလ22ရက်နေ့လှုပ်ကြံခံရတာက22ရက်နေ့နော
်ဟုတ်တယ်လေသမရစီးလာတဲ့အမိုးဖွင့်ကားကိုတိုက်အမြင့်ကြီးရဲ့အပေါ်ကနေစီးပြီးတော့တနတ်နဲ့လှမ်းပစ်တာတနတ်ထံရရရချင်းပဲအနီးအနားမှာရှိတဲ့ဆေးရုံကိုခေါ်သွားပြီးမယ်ဆရာဝန်တွေကသူ့အသက်ကိုမကယ်နိုင်ကြတော့ဘူးတဲ့သူကွယ်လွန်တဲ့အချိန်မှာအသက်က46နှစ်ပဲရှိသေးတာသူကွယ်လွန်တဲ့သတင်းကို CBS ရုပ်မြင်သံကြားကနာမည်ကြီးသတင်းတောက် Walter Cronkite ကအခုလိုကြေညာခဲ့တယ်လေ။ကဲနားထောင်ကြည့်အောင်နော်
။ From Dallas, Texas, the flash apparently official President Kennedy died at 1 p.m. Central Standard Time.
Texas ပြည်နယ် Dallas မြို့ကနေတရားဝင်အတည်ပြုချက်သတင်းကိုကြေညာပါမယ်တဲ့။သမ္မတကနေဒီဟာ American ပြည်ထောင်စုအလဲပိုင်းစံတော်ချိန်မွန်းလွဲတနာရီမှာကွယ်လွန်သွားပါပြီတဲ့။ဒုသမရလင်ဒန်ဂျွန်ဆန်ကအခုပဲဒါလတ်စ်မြို့ဆေးရုံကနေထွက်ခွာသွားတာတွေ့ရပေမယ့်ဘယ်ကိုသွားတာလဲဆိုတာကိုတော့သိရသေးပါဘူးတဲ့အမေရိကန်ပြည်ထောင်စုရဲ့36ရောက်မြောက်သမရအဖြစ်ကျန်းသစ္စာကျင်းဆိုဖို့ထွက်သွားတယ်လို့ယူဆရပါတယ်တဲ့
မောင်းနေတဲ့ကားပေါ်ကသမရကိုတောင်ပစ်နိုင်တဲ့သူကရောရင်အန်တီ
ကားကအမြန်မောင်းနေတာမဟုတ်ဘူးလေလမ်းဘေးဝဲရာကလူလူကိုလည်းနှုတ်ဆက်ရသေးတယ်ဆိုတော့ခက်ပြည်ပြည်မောင်းခဲ့ရတာလေအဲ့ဒီတနတ်နဲ့ပစ်တဲ့လူရဲ့နာမည်ကလီဟာဗီအော့စဘောလ်တဲ့ရဲရရှိတယောက်ကိုတတ်တဲ့အမှုနဲ့ तू ကပတ်သက်နေလို့ဆိုပြီးသူ့ကိုရဲရအလိုရှိနေခဲ့တာတဲ့
အဲ့ဒီလူလဲအခုဆိုတေလောက်ပြီပေါ့နော
်တမရဆုံးတဲ့နေ့မှာပဲသူ့ကိုဖမ်းခဲ့တယ်သူ့ကိုချုပ်ထားတဲ့ဒါလတ်စ်မြို့ရဲစခန်းကနေပို့ပြီးလုံခြုံတဲ့နေရာကိုပို့ဖို့စီစဉ်နေတော့မှာတနတ်သမားတယောက်ကလာပြီးတော့ပြစ်တဲ့အတွက်ကြောင့်မလို့တေသွားတာတဲ့
ဟုတ်တော့အမှုတော်ရင်မဆိုင်လိုက်ရဘူးပေါ့ရဲစခန်းမှာတော့လာတတ်တယ်ဆိုတော့ရုပ်ရှင်တဲကလိုပဲပေါ့နော်အန်ဒီ
အဲ့ဒီ Oswald ကိုတတ်တဲ့လူက night club တခုရဲ့ manager Jack Ruby တဲ့သူ့ကိုအမှုစစ်ဆေးပြီးတော့တေးတန်အဖြစ်ပေးလိုက်တယ်တေးတန်အပေးခံရဖို့ထောင်ထဲမှာစောင့်နေတော့မှအဲ့ Jack Ruby က cancer ရောဂါနဲ့ထောင်ထဲမှာပဲကွယ်လွန်ခဲ့တယ်တဲ့
Andy ပြောတာနဲ့အခု TV မှာကြော်ညာနေတဲ့သမရကနေဒီ documentary မှတ်တမ်းရုပ်ရှင်ကိုတော့မလွတ်တမ်းကြည့်မှဖြစ်တော့မယ်ထင်တယ် Andy ရေ
American ပြည်ထောင်စုရဲ့တမိုင်းမှာမော်ကွန်းတင်ခဲ့ရတဲ့ November လအတွင်းခိုက်တန့်တွေရဲကကောင်းလို့ရရလေးတွေရေးပြီးဘုဟုတုတ္တအဖြစ်တင်ဆက်ခဲ့တာပ
ါ Talking So Win Season တင်ဆက်ခဲ့တဲ့တုတ္တဆောင်လေး American တခွင်အစီအစဉ်ကိုအင်္ဂါနေ့မနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နိုင်စင်နိုင်ပါတယ်ရှင်အခု Talking မြို့သက် Season တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာ Season ကိုနိုင်စင်ကြရအောင်ပါရှင်
မြန်မာနိုင်ငံရဲ့မိခင်မျက်ကြီးဖြစ်တဲ့အေယာဝတီကမြမရာဇဝင်ကိုပြောပြနိုင်ပါသလားအေယာဝတီမြက်စီဝင်ရာကမ်းလွန်ပင်လယ်ပြင်ကအ ਨੇ ကျကြောက်တွေကိုတွေ့လာရင်မြန်မာနိုင်ငံရဲ့ဖြစ်တည်မှုသမိုင်းကိုသိနိုင်တယ်လို့ဂျပန်အန်နွာဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကပြောပါတယ်ဒီလိုသိနိုင်ဖို့လေ့လာမှုတွေလုပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးမယ်နော်
မြန်မာနိုင်ငံမြောက်ဖြားမှာဟိမဝန္တာကနေတွေ့တန်းလာတဲ့တောင်တန်းတွေကြားကနေအလဲပိုင်းကမြေပြန့်တွေကိုဖြတ်ပြီးတောင်ဘက်ပင်လယ်သမုတ်ကြားရဲ့ရှိဝင်တဲ့ပင်မမြင့်မာကြီးဟာအေယာဝတီဖြစ်တယ်လို့အရှိတ်ကုန်းပြင်မြင့်မာတောတောင်တွေကိုဖြတ်ပြီးတောင်ဘက်ကပင်လယ်သမုတ်ကြားရဲ့ရှိဝင်တာကတန်လွင်မြစ်ဖြစ်ပါတယ်သူတို့ရှိဝင်ရအေယာဝတီကမ်းလွန်မုတ်တမပင်လယ်ခွေးထဲပို့ချတဲ့ဒီအနေတွေကနေမြမရာဇဝင်ကိုပြောပြနိုင်ပါတယ်တဲ့ကမမြင့်ကြီးတွေဟာရေစီးနဲ့တူသူတို့တည်ယူလာတဲ့အနေတွေကိုပင်လယ်သမုတ်တရားတွေထဲပို့ချကြပါတယ်ဒီအထဲမှာအေယာဝတီတို့တန်လွင်တို့လိုမြင့်ကြီးတွေကနေပို့ချတဲ့အနေတွေကတိတ်ကိုအရေးပါတယ်လို့ဒေါက်တာမိုးကျော်သူကပြောပါတယ
်အေယာဝတီမြင့်ကြီးဘလောက်အရေးပါတယ်ဆိုတာလေကျွန်တော်နည်းနည်းလေးပြောပြချင်ပါတယ်အဲ့ဒါကဟိမောနာနဲ့တိဘက်တောင်ကုန်းတွေကနေပြီးတည်လာတဲ့အနေတွေကပင်လယ်ထဲကိုပို့ချတဲ့ဥစ္စာကဒီတစ်နှစ်ကိုတန်ချိန်တန်ပေါင်း300ရှိပါတယ်ခင်ဗျအနေရည်ကြီးပဲဆိုတော့သူကဘယ်လောက်အဆင့်ရှိလဲဆိုရင်ဟိမွန်နာတောင်တန်းကြီးကနေပြီးတော့သူကကဘာတစ်ခုလုံးမှရှိတဲ့ချတဲ့အနေရည်20ရာခိုင်နှုန်းလောက်အထိကိုဒီ AR နဲ့တောင်လင်းမြစ်ကနေပို့ချတဲ့အဆင့်ရှိသလိုမျိုးဒီ sediment အနေရည်ရဲ့လောက်စုပေါင်းကကဘာမှာနံပါတ်4အဆင့်လောက်အထိကိုများပါတယ်ခင်ဗ
ျဒီလိုအနေကျမှုများပြားကြီးမှတဲ့ AR နဲ့ချင်းရင်းမြစ်ကြောင်းတွေမှာကျတဲ့အနေရည်ကိုသူတေသနာပညာရှင်တွေကလေ့လာနေကြတာပါ
မြန်မာကျွမ်းမဒေတာသူတေသနာတွေအတွက်တကယ်ကိုအရှိန်ဟုန်မြင့်မြင့်နဲ့ရလာတဲ့ဥစ္စာ2012ခုနှစ်နောက်ပိုင်းမှာပါပထမပိုင်းကတော့ဘယ်လိုခေါ်မလဲမိုးလေဝသကရှိတဲ့မြစ်ချောင်းတွေကနေတိုင်းတာတဲ့အချက်လက်တွေကနေပြီးတော့မှပုံဖော်ပြီးတော့ကြည့်ပြီးတော့ရေးကြတဲ့သူတေသနာစာတမ်းတွေများတယ်အထူးသဖြင့်ကတော့ပထဝီ background ကနေပြီးတော့တွားကြတယ်ပထဝီ background ကိုဘာကြောင့်သုံးညလဲဆိုတော့ဒီဂျိုဒူးကနေရတဲ့ data တွေ GIS data တွေကအရန်ကိုအသုံးဝင်လို့ပါအဲ့ဒါကိုမှဒီ2012နောက်ပိုင်းကျတော့တကယ်ကိုဘယ်လိုပြောင်းလဲလာလဲဆိုတော့ marine geology ပိုင်းဖြစ်လာပြီးအနော်သူတေသနာဘာလို့ဆိုတော့တင်မောင်းနဲ့ရေထဲထိဆင်းလာပြီးတော့တိုင်းထွားတဲ့အဆင့်တွေဖြစ်လာပါတယ်။အဲ့ဒီမှာကျွန်တော်တို့တွေ့လာတဲ့အချက်တွေကပို့ပြီးရောများလာပါတယ်ခင်ဗျ။အဲ့ဒါကတင်မောင်းဘွားနေပြီးကျွန်တော်တို့တွေအတန်လှိုင်းနဲ့ဖမ်းပြီးတော့ဒီပင်လယ်ကျမ်းမြေကမြေလွှာကိုအနေထားကိုတိုင်းတဲ့ဥစ္စာရယ်ပြီးတော့မှ piston core လို့ဆိုပြီး3မီတာလောက်ရှိတဲ့ core sample လေးတွေကိုဒီပင်လယ်ကျောက်ကျမ်းမြေကနေပြီးတော့နေရာအများကြီးကနေတိုင်းပါတယ
်။ AMRI မြို့ဝကျွမ်းမော data အနေကျမှုကိုလေ့လာဆဲဖြစ်ပေမဲ့လက်ရှိမှာပဲအရေးပါတဲ့အချက်တွေကိုတွေ့နေရပါပြီ။
ပါရီဆာဖွေတွေ့ရှိလဲဆိုတော့ပရမတစ်ချက်ကတော့အီယော်ရီမြို့ဝကျုံမော်ကြီးဖြစ်လာတဲ့ဥစ္စာကဟင်းဒရာကနေပြီးတော့မှာပေါ့နော်အခုလက်ရှိဒီပင်လယ်ကမ်းရိုးရှိတဲ့နေရာအထိစုစုပေါင်း190ကီလိုမီတာရှိပါတယ်ဒါလိုက်တိုင်းလိုက်မယ်ဆိုရင်ဒီ190ကီလိုမီတာဖြစ်လာတဲ့တမန်ကြောင့်နှစ်9000ပဲရှိပါတယ်ခင်ဗျာနှစ်9000ဆိုတဲ့သဘောက10နှစ်နေလိုက်ရင်1 kilometer ရွေးဖို့တော့ average ရွတ်တယ်ဆိုရင်တော့26နှစ်ဆိုရင်1 kilometer လောက်အထိကျယ်လာနေတဲ့သဘောပါဒါပေမဲ့အဲ့လို average ယူလို့တော့မရပါဘူးဘာလို့လဲဆိုတော့ကျွန်တော်တက်တန်းလိုက်ကျွန်တော်လိုက်ပြီးတွေ့တဲ့အချိန်မှာပထမဆုံးနှစ်1000ပေါ့နော်လွန်ခဲ့တဲ့နှစ် 6000 နဲ့နှစ် 8000 အတွင်းမှာသွားတဲ့ပမာဏဟင်းစရနေပြီးပသိမ်မျိုးအနားလောက်အထိယူမြို့ဟာကျွန်တော်အကျယ်ကြီးသွားတာသူကတော့အမြန်ဆုံးပေါ့နော်အဲ့နောက်ပိုင်းမှာဖြည်းဖြည်းချင်းနှေးလာပါတယ်အခုနောက်ဆုံးကြံခဲ့တဲ့နှစ်တရာမှာအနေကျတဲ့ဟာအရန်ကိုတိတိကျကျနှေးလာပါတယ်
လုံးခဲ့တဲ့အနှစ်တရာမှာအ ਨੇ ချမှုဘာကြောင့်တိတိတသာနှေးလာတာပါလဲ
။ကျန်ခဲ့တဲ့နှစ်တရာလောက်မှာဘာလို့အ ਨੇ ချတဲ့ဟာရန်ကိုနည်းသွားတယ်ဆိုတာနဲ့ပတ်သက်ပြီးတော့ပထမကောက်ချက်ချတာရာသီဥပုံစံတွေပြောင်းလဲသွားတာတွေရဲ့ဒီမိုးရွာတာတွေခီးမွန်တာဘက်ကနေလာပြီးရေစီးလာတဲ့ပမာဏတွေဘာကြောင့်ဖြစ်သွားလဲဆိုတဲ့ဟာတွေကိုဟိုလေ့လာတဲ့အဆင့်မရှိဘူး။တိကျသုံးသပ်တဲ့အချက်တွေမရသေးပါဘူး
။မြို့ဝချွမ်းမော်ကနေပင်လယ်ထဲဆက်ပြီးကြတဲ့အ ਨੇ တွေကိုတော့သင်းမော့နဲ့သွားတိုင်ပြီးလေ့လာရပါတယ်။ဒီခါမှာအနေရီပေါ်မှာတက်ရောက်တဲ့ပြောင်းလဲနိုင်တဲ့အခြေအနေ၄မျိုးတွေ့ရတယ်လို့ပြောပါတယ်
။ပထမဆုံးစကတော့မြစ်ကနေတစ်ခါစီးဆင်းလာတဲ့အတွက်ကြောင့်မလို့ပါလာတဲ့အနေရီပါနော်။ပြီးတော့မှတစ်ခါဒီပင်လယ်ကနေပြီးတော့ဒီအတက်ကြကြောင့်မလို့အပြောင်းလဲဖြစ်တဲ့ဥစ္စာကတော့ပင်လယ်ဝကနေစောင့်ပြီးတော့ရွှေ့လာမလို့ဒီဟာပေါ်မူတည်ပြီးတော့အတက်ကြအပြောင်းလဲဖြစ်သလိုမျိုးတတိယတစ်မျိုးကကျတော့လေတွေကနေပေါ့နော်။ရာသီဥတုကြောင့်ဖြစ်တဲ့ဥစ္စာတွေအပိုင်းတွေ။နေ့သဒ္ဓဋ္ဌအချက်နောက်ဆုံးအချက်ကတော့ဘူမိပြည်တာပါ။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီမြဝကျုံးပေါ်ကြီးရဲ့အရှိတ်ဘက်မှာကရက်ကစကိုင်းပြည့်ရွေကြီးကရှိနေပြီအဲဒီစကိုင်းပြည့်ရွေကြီးကပင်လယ်ထဲထိဆင်းသွားပြီးတော့ဒီ spreading center ဆိုပြီးတော့ဒီအန်နမန်ဝါကြီးကိုရွေနေချဲ့နေတဲ့အပိုင်းလေးတွေရှိပါတယ်ဒီတောင်မြောက်ဟိုရွေတာမဟုတ်ဘူးတည်ပြီးတော့ဆိုတော့အဲ့ပြည့်ရွေကြီးကနေပြီးတော့ဖြစ်တဲ့အချက်လက်ကကြတော့အဓိကကတော့ဒီမိုးတော့ပင်လယ်ကွေ့နဲ့စစ်တောင်းနဲ့တန်လွင်မြစ်ကအကြာနေရာဒီမှာအရန်ရွှေ့ပေမဲ့တစ်ခုနဲ့တစ်ခုကလည်းဂျိဆက်ကလည်းရှိလာတယ်ဆိုတော့ကြောင့်မလို့ဒီ geological factor နေနဲ့ဒီသခိုင်းပြည့်ရွေကြီးကြောင့်ရွေ့လိုက်တဲ့အချိန်မှာဒီရှိတဲ့ပနယ်တွေရဲ့အပြောင်းလဲကလည်းဒီအကြောင်းဖြစ်တဲ့ဥစ္စာနဲ့ဒီမုန်တိုင်းကြောင့်ဝင်လာတဲ့လေအားကြီးအားတွေကြောင့်ပြောင်းတဲ့ဥစ္စာတွေကိုထပ်ပြီးတော့လှည့်လိုက်တဲ့ဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့သူတို့အခုနောက်ဆုံးတွေ့တဲ့အရာဆိုရင်ကတော့အပြောင်းလဲ factor တွေပုံမကြည့်ရတဲ့ဥစ္စာကဘယ်လိုခေါ်မလဲအဲ့လို၄မျိုးကိုမူတည်ပြီးတော့မှပြောင်းလဲနေတဲ့ဥစ္စာကိုတွေ့ရတာပါခင်ဗျာ
ဒီလိုအပြောင်းလဲတွေကိုလေ့လာမှုအတွက်ရည်ရွယ်ချက်ကနှစ်ခုရှိပါတယ်တဲ့
အခုလက်ရှိသူတို့တနှစ်ကအထိလုံနိုင်တာက3မီတာပဲရှိသေးတယ် sediment ကို3မီတာဖြစ်တဲ့ကြောင်သူတို့ကြီးနိုင်တဲ့ဥစ္စာနှစ်ကထောင်ကနန်းတောင်ကနန်းပဲရှိသေးတယ်ခင်ဗျာဆိုတော့အဲ့တက်ကိုကြော်ပြီးတော့ကျွန်တော်တို့ကဘာလို့လဲဆိုတော့ဒီဟိမဝရတောင်တန်းကြီးဖြစ်လာတာလုံခဲ့တဲ့နှစ်တန်း220ကနေပြီး25တန်းကနေစပြီးတော့ဟိမဝရတောင်တန်းကြီးမြင့်တက်လာပြီးတော့မှမြင့်ကြီးရစီမြင့်ကြီးရစီပြီးတော့ဟိုမုတ်တုံရာသီဥတုတွေဖြစ်လာတယ်ဒါတွေအားလုံးကဒီအရှတိုက်ကရာသီဥတုကြောင်းလဲမှုတွေမြေလွာပြောင်းလဲမှုတွေစိုက်ပျိုးရေးတွေပုံမှာအသက်ရောက်နေတဲ့အတွက်ကြောင့်မလို့အဲ့ဒီရာဆိုရင်ကိုကျွန်တော်တို့ကပြင်းအောင်ဆိုပြီးတော့မီတာ50မီတာ100လောက်ထိနဲ့တဲ့ twin to be your sample you both ဆိုတဲ့ဥစ္စာကအဓိကရွေးချက်ပါဒါပေမဲ့အဲ့ဒီရာဇဝင်ပြည်ုံတစ်ခုလေးနဲ့ဘာလို့သိမလဲဆိုတော့ပြောင်းလဲလာတဲ့ဟာတွေလူအဖွဲ့အစည်းတွေပြောင်းလဲလာဆိုတဲ့သဘောကရာသီဥတုကအရန်သိတာကြီးပြောင်းသွားလဲဆိုရင်ဟိုရှေ့ရှေ့တုန်းကဂျန်ငယ်နှစ်5000နှစ်1000နှစ်2000ဆိုတဲ့မြို့ပြနိုင်ငံတွေဆိုတာကရာသီဥတု1 degree 2 degree ပြောင်းလဲလာတဲ့ပျက်စီးသွားနိုင်တဲ့အခြေအနေပြက်လဲပြက်ခဲ့တဲ့အခြေအနေရှိတယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်ကလေ့လာချင်တာတစ်ခုဒုတိယတစ်ခုကတော့ငလျင်ကြီးတွေဘယ်လောက်ထိလှုပ်ခဲ့လဲဂျန်ငယ်နှစ်1000နှစ်2000နှစ်3000အတွင်းမှာအဲ့ငလျင်ကြီးတွေကဘယ်လောက်ထိတက်ရောက်တဲ့ဟာလဲဆိုတဲ့ဥစ္စာတွေကိုလည်းကျွန်တော်သိချင်တာတစ်ချက်ပါဆိုအဲ့နှစ်ခုကိုအဓိကထားပြီးရောလေ့လာဖို့အတွက်ကိုရည်မှန်းနေပေမဲ့အခုလက်ရှိကျွန်တော်တို့ပေါ့နော်ဗန္ဒာရေးအခြေအနေဒီပညာရှင်တွေရဲ့လုပ်နိုင်တဲ့အခြေအနေရာဒီ3မီတာလောက်ရှိတဲ့ gold sample လေးတွေနောက်ပြီးမြို့ကကျွန်းပေါ်မှာဆိုရင်လည်းဒီရန်ကုန်တက္ကသိုလ်ပထဝီဌာနတွေကနေပြီးလုပ်နေတဲ့သုတေသနလေးတွေကနေပြီးတော့ညတာရလတ်လေးတွေကကြတော့သူကနှစ်ရာခဏန်းထောင်ခဏန်းလောက်အထိတည်နေတဲ့အဆင့်မှရှိပါသေးတယ
်ဒီလိုတွေ့ရှိချက်တွေကနေမြို့ကကျွန်းပေါ် data မှာဘန်အန်ဒီရီကြာလာနိုင်နေဆိုတာ ਨੇ ဘလို့ဆက်ပြီးလေ့လာဖို့လုပ်နေရဆိုတာကိုဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
โอเคမြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုမနေ့ဖန်စနေနေ့မနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်သလို VOE Internet စာမျက်နှာ bamis.voanews.com မှာပဲဖြစ်စေ VOE ရဲ့ Facebook စာမျက်နှာ VOE Bamis News မှာပဲဖြစ်စေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10:00နာရီကနေ17:00နာရီထိပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1509နဲ့အတူလိုင်းဒိုမီတာ25 kHz စတစ်ရှိခွန်3ညလိုင်းဒိုမီတာ32 kHz 933 ၅တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ် VO ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်ဂျာမနီနိုင်ငံကတစ်ချိန်လုံးကခွဲခြားထားခဲ့တဲ့ဘာလင်တိုင်းကြီးကိုဖြိုချခဲ့တာနှစ်30ရှိလာပြီဖြစ်ပေမဲ့အမေရိကန်ရဲ့မဟာမိတ်တွေကကွန်မြူနစ်ရံဘက်တွေနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ကမ္ဘာကြီးမှာရုရှားနဲ့တရုတ်နိုင်ငံတို့ရဲ့ချင်းချောက်မှုတွေကိုကာကွယ်ဖို့လိုအပ်နေဆဲဖြစ်တဲ့အကြောင်းလဲဒီကနေ့ဘာလင်မြို့မှာမင်းကွန်းပြောရမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်၊ဒုသမ္မတဟောဂျိုးဘိုင်ဒန်၊နိုင်ငံခြားရေးဝန်ကြီးဟောဟီလာရီကလင်တန်နဲ့စုံစမ်းစစ်ဆေးရေးစတဲ့စကားလုံးတွေကိုယူကရိန်းသမ္မတကိုယ်တိုင်လူသိရှင်ကြားပြောစီလိုတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနထိတ်တန့်ရာရှိတယောက်ကလွှတ်တော်ချမ်းသာပွဲတွင်ထွက်ဆိုသွားပါတယ်။အမေရိကန်ဒုတိယထောက်နိုင်ငံခြားရေးဝန်ကြီးဂျော့ချ်ကင်ရဲ့ပြီးခဲ့တဲ့လတဲ့ကပိတ်ချမ်းသာပွဲမှာထွက်ဆိုခဲ့တာတွေကိုသမ္မတပေါ်အရေးယူနိုင်ရေးစုံစမ်းနေတဲ့ဒီမိုကရက်လွှတ်တော်ကိုယ်စားလှယ်တွေကစာသားအဖြစ်ထုတ်ပြန်မှာအခုလိုသိလာခဲ့ရတာပါ။နယူးယောက်မြို့တော်ဝန်ဟောင်းသတင်းမီဒီယာစီးပွားရေးလုပ်ငန်းရှင်ဘီလီယံနာတတိမိုက်ကယ်ဘလူးမ်ဘတ်ကလာမယ့်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအလားအလာရှိနေပါတယ်။အဲဘာမှပြင်းတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းယူဝဲမှာဝင်ပြိုင်မှုဒီရက်ပိုင်းတွင်မှတ်ပုံတင်မယ်လို့လည်းခန့်မှန်းနေကြတာပါဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကနေရက်ပြင်မဲ့သူ 2,000 ကျော်ကိုမြန်မာတာဝန်ရှိသူတွေစစ်စစ်ပြစ်စီထားပြီးပြည်လည်လက်ခံမှုအသိရှိနေသူ 3,500 နီးပါးရှိတဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်ဒုက္ခသည်တွေပြည်လည်ခရီးရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေရဲ့ပြီးခဲ့တဲ့လတဲ့တက္ကသိုလ်မြို့တော်မှာတတိယချိန်ပူးတွဲလုပ်ငန်းအဖွဲ့အစည်းအဝေးတွင်ကဘင်္ဂလားဒေ့ရှ်ဘက်ကပေးတဲ့လူတွေကိုစစ်စစ်တာလို့လည်းပြောပါတယ
်။တောက်တန်နေညာပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်။မနေ့ဖက်စနေနေ့မနေ့ဖက်6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေတိုက်ရိုက်ဖမ်းယူနာဆဲနိုင်ကြပါရဲ့ရှင်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.